Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိနာခင်ဗျာအောက်တိုဘာလ4ရက်တနင်္လာနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီခန့်ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ဒိုင်နိုမီတာ31 32 51နဲ့လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာတော့အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စရာသတင်းတွေကိုဥတင်ပေါင်းတန်းနဲ့အတူတင်ပြတော့ပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလုပ်ငန်းတွေဘာမှထူးထူးခြားခြားတိုးတက်မှုမရှိတဲ့အတွက်အာဆီယံနိုင်ငံသားဝင်ကြီးတွေအနေနဲ့စိတ်ပြတ်မိတယ်လို့ပြောဆိုလိုက်တဲ့သတင်းကမ္ဘာကောင်းဆောင်တွေရဲ့နိုင်ငံရဲ့ချမှတ်တင်ဆက်ထားတဲ့ပိုင်ဆိုင်မှုတွေကိုဖော်ထုတ်လိုက်တဲ့ Pandora စာတမ်းအကြောင်းနဲ့2022ခုနှစ်အတွက်နိုဘယ်ဆုတွေစတင်ပေးနေပြီဆိုတဲ့သတင်းတွေကိုဒီကနေ့တင်ဆက်ပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်လေးထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီကခုဝမို့3ခုခေါ်ပါလေကသူဖြစ်လာနောက်အဲ့ဒီပါကနေရောခေါ်လာ3ခုခေါ်လာကကျွန်တ
ော်လည်းတော့ဒေါ်ဆန်းစုကြည်ပေါ်အာဂရိမှု3ခုထပ်တိုးပြီးတော့ဆွဲချက်တင်လိုက်တဲ့အကြောင်းရှင်းနေတွေကပြောကြတဲ့သတင်းအပြည့်အစုံကိုဥစွာနားဆင်ကြပါမယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနောက်ဆုံးအခြေအနေစကိုင်းတိုင်းပလဲမြို့မှာစစ်ကောင်စီရင်တန်းတိုက်ခိုက်ခံရတာနဲ့မန္တလေးတန်ကားသပိတ်မှာပါဝင်တဲ့တန်ကားတော်တွေကိုစစ်ကောင်စီကဖုံးကြီးကြောင်းဝင်နေတယ်ဝင်ပြီးတော့ဖမ်းဆီးနေတဲ့သတင်းပြည့်ပုတ်ချက်တွေကိုနားဆင်ကြပါမယ်။နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာတော့သတင်းတော်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တရုတ်နိုင်ငံကလေကြောင်းပြပွဲအကြောင်းတွေကိုတင်ဆက်ပေးတော့ဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းလာညအတွက်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။အရှေ့တောင်အရှာအသင်းကြီးကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တစုံတရာထူးထူးခြားခြားတိုးတက်လာအောင်လှုပ်ဆောင်တာတွေမတွေ့ရတဲ့အတွက်စိတ်ပျက်မိကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကတင်းလာနေမှာပြောဆိုလိုက်ပါတယ်။ရှိတောင်အာရှနိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးမှာအများစုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိတ်ပျက်ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရီနိုမာဆူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါအပြင်အာဆီယံအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးဘာမှထူးထူးခြားခြားတုံ့ပြန်ဆောင်ရွက်တာလည်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရင်ဒေါက်ဆန်းစုကြည်နဲ့တွေ့ဖို့အကန့်အသတ်တွေရှိနိုင်တယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။တရားဥပဒေအရအမှုရင်ဆိုင်နေရသူတွေနဲ့တွဲဆောင်ဆွေးနွေးဖို့အစီအစဉ်ပေးဖို့ကန့်သတ်ချက်တွေရှိနိုင်ပါတယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။မြန်မာရင်းနဲ့ပတ်သက်လို့အာဆီယံသဘောတူညီချက်၅ချက်ထဲမှာနံပါတ်၅အချက်မှာမြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်တောင်းရောက်တဲ့အခါမှာပဋိပက္ခအတွင်ပါဝင်တဲ့အဖွဲ့အစည်းအားလုံးနဲ့တွဲဆောင်ဝင်ပေးရမယ်ဆိုတဲ့အချက်ပါပါတယ်။ဖေဗူအာလ၁ရက်နေ့စစ်တပ်အာဏာသိမ်းယူပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးငှားငါခါခွေးအပါအဝင်အဂတိလိုက်စားမှုသဘာဝဘေးအန္တရာယ်ကာကွယ်ရေးဥပဒေချုပ်ဖောက်မှုဆက်သွယ်ရေးဥပဒေဆက်သွယ်ရေးပစ္စည်းတရားမဝင်ပိုင်ဆိုင်မှုစသဖြင့်အမှုပေါင်း၁၇ခုနဲ့ဆွဲဆိုထားပါတယ်။အော်တိုဘာလ၄ရက်နေ့မှာတော့နောက်ထပ်အဂတိလိုက်စားမှုဆွဲဆိုချက်၃ခုနဲ့ထပ်တိုးဖို့ဆင့်ခေါ်စာပို့ထားတယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ကပြောဆိုပါတယ်။ဒီအမှုသုံးမှုထပ်တိုးရင်ဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုစုစုပေါင်းက14မှုရှိတော်မှာဖြစ်ပါတယ်။လောလောဆယ်ဆွဲဆိုထားတဲ့အမှု17မှုအတွက်တနင်္လာအင်္ကာကြာတာပရိနဲ့တောက်ကြနေတိုင်းမှာဒေါအောင်ဆန်းစုကြည်ဟာတရားရင်ဆိုင်နေရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကြောင့်အခုလိုနေစဉ်ရက်ဆက်နေပါတရားရင်ဆိုင်နေရတာတွေကိုရှော့ပေးဖို့ရှင်းနေကနေတဆင့်တနင်္လာနေ့မှာပဲတရားရုံးကိုတင်ပြထားပါတယ်ခင်ဗျာ
။ကမ္ဘာတစ်လောကောင်းဆောင်တွေဟာနိုင်ငံရဲ့ချားတွေမှာသူတို့ပိုင်ဆိုင်မှုတွေကိုပြုံတန်ထားကြတယ်လို့တန်ပေါင်းများစွာသောစာရွက်စာတမ်းတွေကိုပွင့်နောက်စစ်ဆေးပြီးစုံစမ်းဖော်ထုတ်တင်ပြသောသတင်းပေါ်မမများရဲ့နိုင်ငံတကာဖွဲ့ကြီးကပြောလိုက်ပါတယ်။စုံစမ်းဖော်ထုတ်လိုက်တဲ့ခေါင်းဆောင်35ယောက်ထဲမှာရုရှားတမန်ဗလာဒီမာပူတင်ပြည်ထောင်စုကြီးချုပ်ဟောင်းတိုနီဘလဲယာချက်ဝန်ကြီးချုပ်အန်ဒရက်ဘာဘီစ်နဲ့ဂျော်ဒန်ပြည်ရဲ့အဗ်ဒူလာတို့လည်းပါဝင်ကြပါတယ်။ချက်တပ်ပလနိုင်ငံရဲ့ဝန်ကြီးချုပ်ဘာဘီစာပြည်သက်တောင်ပိုင်းကဒေါ်လာ16သန်းကျော်အားလိုက်ရဲ့စာရင်းတွေကိုကြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကတဆင့်ဝယ်ယူခဲ့တယ်လို့ပန်ဒိုရာစာတမ်းကဆိုပါတယ်ဒါပေမဲ့ရွေးကောက်ပွဲအခြေတင်ဆွေးနွေးပွဲမှာတော့ဝန်ကြီးချုပ်ကဒီငွေရအခွန်ငွေဆောင်ပြီးငွေဖြစ်တဲ့အကြောင်းသူအမားမလုပ်ခဲ့ကြောင်းရှင်းလင်းသွားခဲ့တယ်လို့ CNN ကိုကိုကပီရိုက်တာသတင်းဌာနကပြောပါတယ်သတင်းအရင်းမြစ်14ခုကရရှိတဲ့စာရွက်စာတမ်းပေါင်း12သန်းကိုနိုင်ငံတကာစုံစမ်းဖော်ထုတ်ရေးသတင်းစာဆရာများအဖွဲ့ကဥဆောင်စုံစမ်းစစ်ဆေးခဲ့တာပါယခင်ကလည်း ပနားမစာရမ်းနဲ့ခုလိုဖော်ထုတ်ခဲ့ဘူးပေမဲ့ခုချိန်ဖော်ထုတ်လိုက်တဲ့ပန်ဒိုရာစာရမ်းမှာဖော်ထုတ်ထားတဲ့သူရေအတွက်ကပိုများပါတယ
်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံအကြားပြတ်တောက်နေတဲ့အရေးပေါ်ဆက်သွယ်ရေးကိုတနင်္လာနေ့မှာပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကနှစ်နိုင်ငံဆက်သွယ်ရေးအထူးလမ်းကြောင်းတစ်ခုထားရှိဖို့နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဩဂုတ်လထဲမှာမြောက်ကိုရီးယားဘက်ကအဆက်အသွယ်ဖြတ်တောက်သွားခဲ့ပါတယ်။တနင်္လာနေ့မှာတော့တောင်မြောက်ကိုရီးယားနောက်ဖက်စစ်ဘက်တာဝန်ရှိသူတွေပထမဆုံးအကြိမ်တယ်လီဖုန်းနဲ့ပြန်လည်ဆက်သွယ်စကားပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်မှုတွေပြီးတဲ့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လိုက်တာပါ။နှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်လိုက်တာကိုတောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးဌာနနဲ့ကာကွယ်ရေးဝင်ကြီးဌာနတွေကအတည်ပြုခဲ့တယ်လို့တင်းနှလာနေမနဲ့အစောပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ကလည်းဆက်သွယ်ရေးပြန်လည်စတင်မယ်လို့ပြောဆိုတဲ့အကြောင်းမြောက်ကိုရီးယားသတင်းဌာနကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလင်ပစ်မစ်ဆိုင်းဒုံးကြီးတွေကိုအောင်မြင်စွာပစ်လွတ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကထုတ်ပြန်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးတွေစမ်းသပ်ပစ်ခတ်တာကိုစိုးရိမ်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတောက်ကြနေမှာပဲအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အခုလိုလုံခြုံရေးကောင်စီကအစည်းအဝေးခေါ်တာကိုမြောက်ကိုရီးယားကပြစ်တင်ရှုံချလိုက်ပြီးအချိန်ကြိုက်ဘုံတစ်လုံးနဲ့ကစားနေတယ်လို့ဖြစ်နေတယ်လို့လုံခြုံရေးကောင်စီကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ
။ဂျပန်ဆိုရဝန်ကြီးချုပ်အဖြစ်ဖူမီယိုကီရှိရာကတရားဝင်ရာထူးရရှိသွားပြီဖြစ်ပါတယ်။သူအစိုးရဖွဲ့မှာတခင်ဝင်းကြီးချုပ်ရှီဇိုအာဘေရဲ့မဟာမိတ်တွေအများကြီးပါဝင်ကြပါတယ်။ဒါကြောင့်ရှီဇိုအာဘေအခြေခံခဲ့တဲ့ရွှေရိုးဆွဲနိုင်ငံရေးဩဇာအစိုးရတက်မှာဆက်လက်ပြီးဩဇာညောင်းနေမှာဖြစ်ပါတယ်။အစိုးရဖွဲ့မှာအမျိုးသမီးဝင်းကြီးသုံးဦးပါရှိပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဝင်းကြီးချုပ်ကီရှိရာဟာရခိုင်ကနိုင်ငံခြားရေးဝင်းကြီးတာဝန်ထမ်းဆောင်ခဲ့ဘူးတဲ့သူပါ။ရိုးကုတ်ကုတ်နဲ့အများသဘောတူလာအောင်ဆောင်ရွက်တတ်သူဖြစ်သိကြပါတယ်။တခြားပြိုင်ဘက်၃ယောက်ကိုအရင်ဘက်ကအနိုင်ယူခဲ့ပြီးလွတ်တော်တွင်အများစုနေရာရထားတဲ့ Liberal Democratic Party ကိုဦးဆောင်နိုင်ခွင့်ရရှိခဲ့ပါတယ်။အောက်တိုဘာလ31ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလည်းပါတီကိုဆက်လက်ပြီးသူကဦးဆောင်ရမှာပါ။အစိုးရအဖွဲ့အတွင်းမှချုပ်အဖြစ်ဆောင်ရွက်မဲ့သူကတော့ရခိုင်အာဘေးအစိုးရအဖွဲ့မှာပညာရေးဝန်ကြီးလုပ်ခဲ့တဲ့ Hirokazu Matsuno ဖြစ်ပါတယ်။တိမ်တိမ်မွေ့မွေ့ပြောတတ်တဲ့ Kishida ဟာပါတီခေါင်းဆောင်နေရာအတွက်မဲဆွယ်ခဲ့ရမှာလက်ရာဘက်ကိုရင်လာခဲ့တယ်လို့ဆိုကြပေမဲ့နိုင်ငံကြားရေးမူဝါဒအသစ်မှာတော့တရုတ်ပေါ်ခိုင်ခိုင်မာမာယက်တည်ခဲ့တဲ့အာဘေးရဲ့အယူဆတွေကိုအခြေခံအဖြစ်ဆက်လက်ယူထားလိမ့်မယ်လို့လည်းသုံးသပ်သူတွေကပြောကြပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုက်ထိုမီတာ57 kHz 5885တို့ဖြင့်စနစ်တင်းတွေမှာလိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးပါလိမ့်ရှင
် VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာ။ကပူးမြို့တော်မှာခုအောင်းနေတဲ့ ISISK အစ္စလာမစ်အစွန်းရောက်အဖွဲ့ဝင်တွေကိုတိုက်ခိုက်ဖျက်ဆီးတုတ်တင်လိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်ကျင်းပမှုဟာတနင်္ဂနွေနေ့တုန်းကကဗူးမြို့တော်ရဲ့အဓိကဗလီတစ်ခုဖြစ်တဲ့ Itga ဗလီရဲ့အပြင်ဘက်မှာဘုံခွဲတိုက်ခိုက်တာဖြစ်ပြီးနောက်ညဘက်ပိုင်းမှာဝင်ရောက်ဆင်းတဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗလီကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်အရသာရှိဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာ ISISK အဖွဲ့ကလုတာလို့ပြောဆိုထားခြင်းမရှိသလို ISD ကိုဝင်ရောက်ဆင်းတဲ့တိုက်ခိုက်မှုဟာလည်းဒီဘုံခွဲမှုကြောင့်ဟုတ်မဟုတ်ထုတ်ပေါ်ပြောဆိုထားခြင်းမရှိပါဘူး။အာဖဂန်ဒေသခံ ISISK အဖွဲ့ဟာတာလီဘန်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အစွန်းရောက်အဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကခါရာခန္ဓာဒေသအတွင်းပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။အသေးခံဘုံတကွဲသမားတွေအပါအဝင် ISISK အဖွဲ့ဝင်တွေကိုအကုန်လုံးတုတ်တင်နိုင်ခဲ့တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ
်။ဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ဒေးဗစ်ဂျူလီယပ်စ်နဲ့အာဒမ်ပါတာပူတီယန်တို့နှစ်ယောက်ကတနင်္လာနေ့မှာရရှိသွားခဲ့ကြပါတယ်။အပူနဲ့ထိတွေ့မှုဆိုင်ရာအာယုံကနတ်ကျောတွေအလုံးလုံးပုံကိုဖော်ထုတ်တွေ့ရှိခဲ့တဲ့အတွက်စုချင်းမြက်လိုက်တာဖြစ်တယ်လို့အကဲဖြတ်လူကြီးများအဖွဲ့ကဆိုပါတယ်။သူတို့တွေ့ရှိချက်ကြောင့်အပူနဲ့ထိတွေ့မှုအာယုံတွေကအာယုံကျောတွေမှာဘလို့လှုပ်ရှားဖြစ်ပေါ်ပြီးဘလို့သိစိတ်ဖြစ်ပေါ်လာနိုင်တယ်ဆိုတော့ကိုနားလည်လာရတယ်လို့အဖွဲ့ကပြောပါတယ်။ဂျူလီယပ်စ်ကဆာဖရာစီစကိုမှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဖြစ်ပြီးပတ်တပူတီအန်ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့စကစ်စတူဒီနာဌာနကပါသူတို့မြောက်ကစူဂျေးဒေါ်လာ1.3 billion ကိုခွဲဝေယူကြရမှာဖြစ်ပါတယ်။မနေ့လုံကတော့အသေးအောင် virus စီပိုးကိုတွေ့ရှိတဲ့သိပ္ပံပညာရှင်တွေကို Nobel ဆုချီးမြှင့်ခဲ့ပါတယ်။ စုအတွက်အဆိုပြုလာတွေကိုဇန်နဝါရီလကုန်မှာပိတ်ခဲ့တာပါအင်္ဂါနေ့မှာယူဘာဗီဒာဘုဒုနေ့မှာဒါရုဗီဒာဂျာတာဗီနေ့မှာစာပေတောက်ကြနေ့ညဉ့်ညဉ့်ရေးနိုဘယ်ဆုတွေကိုထုတ်ပြန်မှာဖြစ်ပြီးလာမယ့်တနင်္လာနေ့မှာတော့စီးပွားရေးနိုဘယ်ဆုကိုကြေညာမှာပါနယူးဇီလန်နိုင်ငံမှာ
COVID-19 ဒေါ်တာမျိုးကွဲကူးစက်မှုကြောင့်ကိုဗစ်ရောဂါအသက်ကူးစက်ခံရသူတွေမြင့်တက်လာတဲ့အတွက် COVID ရောဂါကူးစက်မှုလုံးဝပျောက်ကင်းရေးမူဝါဒကိုဆွံ့လွှတ်လိုက်ရပါတယ်။COVID Delta ကူးစက်မှုမြင့်တက်လာတာကိုကာကွယ်ဆေးထိုးခြင်းအပြင်ကာကွယ်နိုင်လိမ့်မယ်လို့ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်။နယူးဇီလန်ကျန်းမာရေးတာဝန်ရှိသူတွေရဲ့အစီရင်ခံချက်အရတနင်္လာနေ့မှာနောက်ထပ်အသစ်ကူးစက်သူ 29 ယောက်ရှိပါတယ်။အမေရိကန်ဂျွန်ဟော့ကင်းကိုဗစ်လေ့လာရေးဌာနရဲ့ထုတ်ပြန်ချက်အရနယူးဇီလန်မှာတနင်္လာနေ့ကရောဂါကူးစက်ခံရသူ 63ယောက်တည်ဆုံးခဲ့ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာတော့မြို့တော်ပညာရေးဝန်ထမ်းအားလုံးကာကွယ်ဆေးမထိုးမနေရပြဌာန်းထားပြီးဒီကနေ့တနင်္လာနေ့မှာစတင်အရေးယူဆောင်ရွက်မှာဖြစ်ပါတယ်ကာကွယ်ဆေးမထိုးရသေးသူတွေကိုတနင်္လာနေ့ကစပြီးအလုပ်စင်းခွင့်မပေးတော့ဘဲလစာမဲ့ခွင့်ပေးပြမှာဖြစ်ပါတယ်ခင်ဗျာကျမ်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့လူမှုစာမျက်နှာအရမြန်မာနိုင
29ရှိပါတယ်။ပို့တွေ့ရာဂိုင်းတုံးကခွန်တသမ68ရာဂိုင်းတုံးမှာသိဆုံးသွားသူ38ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီးရင်အပို့တွေ့သူစုစုပေါင်း 4,900 နီးနီးရှိနေပါပြီ။တကယ်ဖြစ်နေတာတွေကတရားဝင်စီးရင်တဲ့ပို့ပြီးများလာနိုင်စရာရှိတယ်လို့လူမှုကူညီဆောက်ရှောက်သူတွေကတော့ဆိုကြပါတယ်။ဩစတြေးလျနိုင်ငံမဲဘုံမြို့ဟာကမ္ဘာမှာအသွားလာကန့်တရဲ့အကြဆုံးမြို့ဖြစ်လာခဲ့ပါတယ်။မြို့သူမြို့သားတွေကစုစုပေါင်း245ရဲ့အိမ်ထဲမှာနေခဲ့ကြတာပါခုလဲ6ချိန်ပြောင်းအကန့်အသတ်အမိတ်နဲ့နေနေကြရပြန်ပါတယ်ခုတစ်ချိန်ကလဲဩဂုတ်လ5ရက်နေ့ကစခဲ့တာမို့ရက်ပေါင်း80ကျော်ခဲ့ပါပြီကာကွယ်ဆေးရတာကြာခဲ့တဲ့အတွက်မရှောင်မလွဲသာထပ်ခါကတ်တရတာဖြစ်ပါတယ်လို့အာဏာပိုင်တွေကပြောကြပါတယ်ဒါပေမဲ့အသက်များစွာကိုအဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်ကဲတင်နိုင်ခဲ့ပါတယ်လို့ပြည်နယ်ကျန်းမာရေးအဃီကဲ Brett Sutton ကဆိုပါတယ်တနင်္လာနေ့မှာပိုးတွေ့သူအသစ်1389ယောက်ရှိခဲ့ပြီး4ဦးသေဆုံးခဲ့ရပါတယ်။ကိုဗစ်ပိုးကပြန်ပြီးအဖြစ်များလာပြီးမြဲလူရေရဲ့80ရာခိုင်နှုန်းကာကွယ်ဆေးရပြီးတဲ့အခါအောက်တိုဘာ26ရက်နေ့မှာကန့်သတ်သားတွေကိုဖယ်ရှားဖို့အာဏာပိုင်တွေကစီမံကိန်းချထားပါတယ်။လက်ရှိကာကွယ်ဆေးထိုးပြီးနှုန်းက54ရာခိုင်နှုန်းပဲမဲလ်ဘုန်းမြို့မှာရှိသေးတာပါ။ဆစ်နီမြို့မှာတော့80ရာခိုင်နှုန်းပြည့်မဲ့အောက်တိုဘာ17ရက်နေ့မှာပြန်ဖွင့်ဖို့စီစဉ်နေပါတယ်။
တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့ဥတမောင်တန်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ဒေါ်ဆန်းစုကြည်အပေါ်ဆွဲချက်ထပ်တင်လိုက်တယ်ဆိုတဲ့သတင်းနဲ့စပါမယ်။နိုင်ငံတော်တမင်ငံပုတ်ကိုဒေါ်ဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှု၃မှုနဲ့တရားစွဲနိုင်မှုစစ်ကောင်စီဘက်ကစုံစမ်းပြင်ဆင်နေတယ်လို့ဒေါ်ဆန်းစုကြည်ရှင်းနေတယ်ကပြောပါတယ်။လက်ရှိတရားခွင်မှာစစ်ဆေးခံရတဲ့အဂတိမှုတွေမှာစစ်ကောင်စီဘက်ကတရားလိုပြတက်တည်ရဲ့ထွက်ဆိုချက်တွေဟာအတိတ်ပဲမရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့လည်းဒေါ်ဆန်းစုကြည်ကတုံ့ပြန်ပါတယ်။သူ့အမှုတွေကိုဒီသတင်းပတ်တပတ်လုံးစစ်ဆေးနေတာကြောင့်ကြမ်းမာရေးထိခိုက်နိုင်တဲ့အတွက်နှစ်ပတ်တစ်ခါစစ်ဆေးဖို့ကိုလည်းဒေါ်ဆန်းစုကြည်ကတရားရုံးကိုရှောက်ထားခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒေါ်ဆန်းစုကြည်အမှုသတင်းအပြည့်အစုံကိုတော့နားလည်ကပြောပြပေးမှာပါခင်ဗျာ
။လက်ရှိအဂတိလိုက်စားမှု၅မှုနဲ့တရားစွဲခံထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှု၃မှုတိုးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။အမှုဖွင့်တရားစွဲနိုင်ဖို့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းနေတာမှာကနဦးစစ်ဆေးချက်ယူဖို့ဆင့်ခေါ်စာပို့ထားတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ထက်ကတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်။အမှုတွဲဖို့ပေါ့ဒါကိုအဂရိယာတော့ပထမတုံ့ပြန်နေရ။မင်းတွဲကြပါနိ။အခုတခုမဟုတ်3ခုခေါ်ပါလေရ။သူဆင့်လာ။အဲ့ဒီဘက်ကနေရောခေါ်လာ3ခုခေါ်လာရ။ကျွန်တော်လည်းကောင်းမှုကြလာတာ။သူကလည်းဟိုဟာရှေ့နေနေနဲ့လှုပ်ပြီးတော့ဒီလူမျိုးကြီးကလာမဆွရလာပဲ။ဒီဘက်မှာတို့ရှောင်းဟိုကြောင်းနေရရတဲ့ကောင်မဟုတ်ဘူး။ဟိုလေးညံကိုအချိန်မရှိဟိုကအချိန်ကြီးမရှိလို့ဆိုတာကပါလာဝဲလေးညံငှပြီးတော့အဲ့ဒါပါလေတခုကတခုကဂျင်းပိတ်ဆိုတာလို့ဒီကဂျင်းပိတ်တယ်ကွာ။ကြားလိုက်တာဝဲကြီး
။စစ်ကောင်စီရဲ့အဂတိလိုက်စားမှုကော်မရှင်ကစုံစမ်းနေတဲ့အကြောင်းအချက်အသေးစိတ်ကိုထောက်အောင်ဆန်းစုကြည်ရဲ့ရှင်းနေရမသိရသေးပါဘူး။VOA ကအဂတိလိုက်စားမှုတိုက်ဖြည့်ကော်မရှင်ကိုဆက်သွယ်ရမှာလဲဖြေဆိုဖို့ညှင်းဆန်ပါတယ်။ လက်ရှိနေပြီးတော့တည်တံတရားရုံးမှာအရင်ဆွဲဆိုထားတဲ့အဂတိလိုက်စားမှုလေးမျိုးကိုစွဲချက်တင်တဲ့မတဲ့ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်အဲ့ဒီအထက်ကအမှုတစ်ခုအတွဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြီးခဲ့တဲ့တောက်ကြနေအော်တိုဘာတရက်ကစစ်ကောင်စီရဲ့တရလိုပြတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကတုံ့ပြန်ချက်ကိုရှင်းနေဦးခင်မောင်စောကအခုလိုပြောပါတယ
်။ဒီဘက်ကထက်တဲ့ဘာကြီး။ဒါပတ်သက်လို့ဘလို့။ဘာပြောကြစီလို့သူက all at time in the world ပြောတာ။ဆရာပါရဲ့။
ဦးဖြိုးမင်းသိန်းကအခောက်ရွှေ9ပိတ်သားအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေဖျားဆင်းနုတော်တစ်ခုပေးခဲ့တယ်လို့ဦးဖြိုးမင်းသိန်းကထွက်ဆိုခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုအပတ်စဉ်စစ်ဆေးနေကြအမှု3မှုနဲ့တမရဝင်းမြင့်တမှုတို့အတွဲဒီကနေ့အော်တိုဘာ4ရက်မှာရုံထုတ်စဉ်ရှေ့နေတွင်နဲ့နိုင်ဝဲလောက်တွေ့ဆုံပြောခွင့်ရခဲ့တာပါ။ဒီကနေ့ရုံချိန်မှာတော့ပို့ကုံတွင်ကုံဥပဒေဆက်သွယ်ရေးဥပဒေနဲ့တဘာဝဘေးဥပဒေတို့အတွဲရုံထုတ်စစ်ဆေးခဲ့ပြီးတဘာဝဘေးဥပဒေပုံမှန်25အတွဲလာမယ့်အပတ်အောက်တိုဘာ17ရက်နေ့ရုံချိန်ကျမှသာဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ဆက်သွယ်ရေးဥပဒေနဲ့ပတ်သက်လို့တော့ဒီကနေ့မှာဆွဲချက်တင်သင့်မတင်ကိုနှစ်ဖက်ရှေ့နေတွေကရှောက်လဲချက်ပေးကြရတယ်လို့အဲ့ဒီအမှုကိုလိုက်ပေးနေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်နေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့သူမကျူးလွန်တဲ့ပြမှုတစ်ခုကိုမကျူးလွန်ကြောင်းတင်ပြနိုင်ခဲ့တယ်လို့အမှုဆွဲဆိုရမှာလဲလွှဲမစွာအမှုတက်တရားဆွဲခံခဲ့ရတယ်လို့ဦးချီဝင်းက VOA ကိုပြောပါတယ
်ဒီတရားဆွဲတဲ့အခါကအပန်းနှွင့်ယုံနဲ့ပတ်သက်တာအခုလိုစကားပြောတဲ့နဲ့မဆိုင်ဘူးမှားလို့ဆွဲတာပုံမှန်69နဲ့မညီဘူးအဲသူတို့မင်းသူတို့ပြောတဲ့အခါကျတော့နည်းနည်းရှိမှသိနေမှာပေါ့ဒေါ်အောင်ဆန်းစုကြည်ဟိုအင်ရလူဘာလို့ကိုလိုလိုဒီလိုနဲ့သူကလွတ်ကြတယ်ဒါနဲ့ချောက်ဘုံနာမကြီးရတဲ့ကတည်းကဝန်ထမ်းများ၊ဒုံရင်းဝန်ထမ်းများထားမှသိစီပြီးဆိုတဲ့စကားလုံးပါတယ
်။လောလောဆယ်စုစုပေါင်းအမှု70ခုနဲ့တရားစွဲခံထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုအမှု10ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်။နေ့စဉ်တရားရုံးလာနေရတာသူကျမ်းမာရေးထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ဆေးဖို့ဒေါ်အောင်ဆန်းစုကြည်ကဒီကနေ့တရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်။လက်ရှိဒေါ်အောင်ဆန်းစုကြည်ရင်ဆိုင်နေရဆဲအမှု70ခုရှိနေပါတယ်။ပုတ်ကုံတွင်ကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးဥရင်နဲ့ကနမှုအပါဝင်ပုံမှန်905ခခွေအမှုတွေအတွက်ကိုတင်းလာတဲ့အင်္ဂါနေ့တိုင်းစစ်ဆေးနေပြီးနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်3တိကငယ်နဲ့အမှုကိုတော့ကြာရာပြေးနေတိုင်းစစ်ဆေးနေပါတယ်ဒါအပြင်အဂတိလိုက်စားမှု9မှုထက်က4မှုအတွက်တောက်ကြနေတိုင်းနေပြီးတော့မှကြားနာစစ်ဆေးနေတာဖြစ်ပါတယ
်နန်းလောင်ပြောပြပေးခဲ့တာပါခင်ဗျမကြခင်မှာစကိုင်းတိုင်းတွင်ကစစ်ကောင်စီရင်တန်းတိုက်ခိုက်ခံရတဲ့တဲ့တင်ကိုပြောပြပေးသွားပါမယ်အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ပြပေးကြပါမယ်ခင်ဗျာကချင်ပြည်နယ်ထဲကလီတိုလမ်းမကြီးမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြမ်းမှာဒီကနေ့အောက်တိုဘာ၄ရက်နေ့မှာတနအီနေ့ပါကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်တနိုင်းဘက်ကိုရိခပို့ဖို့သွားတဲ့စစ်ရင်တန်းအတွက်လမ်းကြုံလုံကြုံရေးယူထားတဲ့တပ်တွေနဲ့တိုက်ပွဲဖြစ်သွားခဲ့တာလို့ KIA ဘက်ကပြောပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံနောက်မြောက်ဖက်အိန္ဒိယနိုင်ငံကနေအရှေ့မြောက်တရုတ်နိုင်ငံထိပောက်တဲ့ကချင်ပြည်နယ်တွေကလီဒိုလမ်းမကြီးပေါ်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေဒီကနေ့တိုက်ပွဲဖြစ်ပါတယ်တိုက်ပွဲဖြစ်တဲ့နေရာကတော့ဖားကန့်မြို့နယ်နဲ့တနိုင်းမြို့နယ်အဆက်ဒေသမှာဖြစ်ပါတယ်ဒီမနေ့စင်နိုင်ဝင်းကြီးလောက်ကတိုက်ပွဲတွေဖြစ်ခဲ့ပြီးတော့တနိုင်းလောက်ကြာတယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ်
အမှန်ပေါက်တော့ကြောင့်ဒီနေ့တက်တဲ့ဖြစ်တဲ့ချိန်မှာအညာကတော့တောရှိတယ်အဆက်တော်တော်များလည်းခေါ်တဲ့တိုက်ပွဲဖြစ်တယ်တော့ကြောက်ဘူးထိခိုက်ကြတယ်လည်းပဲကြားမိတယ
် KIA ရဲ့ပြည်ညာရေးတောင်ငံဘုံမီနော်ဘူးကတော့လီဒိုလမ်းမကြီးမှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရပြီးမယ်အချိန်ဒီအသေးစိတ်ကိုတော့မသိရသေးတဲ့အကြောင်းပြောပါတယ
်တနင်္ဂနွေနေ့လီဒိုလမ်းမဖက်မှာတော့တိုက်ပွဲတွေရှိတာတော့အဲတင်းတင်းကျက်ပါတယ်ဒါပေမဲ့တော့ဖြစ်တဲ့တာတိုက်ပွဲတွေတော့မဟုတ်ပါဘူးကော်ဖီတဲ့ကလည်းသူတို့အဲဒီရဲပေါ့ဒီပင်ပလေးညာတွေရောက်လို့ဆိုတော့သူတို့လည်းအခုကတည်းကတော့သူတို့လမ်းမကြီးတွေယူတဲ့အပိုင်းရှိတာပေါ့အဲ့မှာကျွန်တော်တို့မဖြစ်သေးဘူးဆိုင်အတက်ကိုရှိတယ်
။ကချင်ပြည်နယ်ခြေဆိုင်သတင်းမီဒီယာတွေမှာတော့မနေ့၈နိုင်လောက်ကတနိုင်းမြို့နယ်ကောက်ရရွာအနီးမှာလမ်းလုံကျုံကြီးယူထားတဲ့စစ်ကောင်စီတပ်တွေကို KIA ကနေပြီးတော့မိုင်းဆွဲတက်ခိုက်တယ်လို့ဖော်ပြပါရတယ်။ပြီးခဲ့တဲ့သတင်းပတ်ကလေးကမြစ်ချီနာမိုးကောင်းဘက်ကခြေတက်လာတဲ့စစ်ကောင်စီရဲ့စစ်ကြောင်းနဲ့ရင်တန်းဟာလီဒိုလမ်းမကြီးအတိုင်းတက်လာတဲ့အချိန်မှာမိုးကောင်းဖားကန့်နဲ့တနိုင်းစားတဲ့မြို့နယ်တွေဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့တာပါ။ဖားကန့်မြို့နယ်လဝါကြီးရွာနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ခွန်ဆိုင်ရန်ရွာကလူ300ကျော်လဝါရွာဘက်ကိုတင်းရှောင်နေကြရပါတယ်။လီဒိုလမ်းမတစ်လျှောက်ကြီးရွာတွေကဒေသခံတွေဟာသူတို့ရွာအတွင်းတိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြသလိုတချို့တွေကတင်းရှောင်တာရှိနေတဲ့ကြောင်းတိုက်ပွဲဖြစ်ရာနီးကဒေသခံကပြောပါတယ
်။ဖြည်းဖြည်းတော့မရှိဘူးနော်။ချောင်နေရတယ်ဆိုတော့သူတို့ကခံပြီးဖြည်းဖြည်းတော့ဒါမှမင်းကစိုက်ရင်မဟုတ်တော့စိုးရိမ်တာပေါ့ မတော်ဒီကဒီမိုကရေစီနဲ့အမျိုးမျိုးရှိတော့မှချောက်လို့ပေါ့နော်လို့ချောင်းလို့ရတာညာတယ်ကျွန်တော်တို့လည်းချောင်းလို့
အော်တိုဝါလာတီအနီနဲ့နှစ်ရက်နေကဖာကန်မြို့နယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာဝရဆွတ်ကြီးရွာအတွင်းလက်နက်ကြီးကြီးကြောက်ခဲ့တာကြောင့်အသက်45နှစ်အရွယ်မျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးထိခိုက်ဒဏ်ရာရပါတယ်ဒီလ3ရက်နေ့ကလည်းကချင်ပြည်နယ်ပူတာအုံမြို့နယ်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်လာမယ်လို့သတင်းထွက်ပေါ်ခဲ့ပြီးတော့ပူတာအုံမြို့အဝင်မူလာရှိဒီဂိတ်ကိုဒေသခံ PDF တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆင်မြို့နယ်မှာတော့မူဆင်နဲ့ကျင်းစန်းကြော့အကြားကောင်းခံရွာမှာအမီမတိလက်နက်ကင်တပ်ဖွဲ့တွေကပစ်ခတ်တာမို့လို့ရဲရရှိသူတွေသုံးခဲ့ပါတယ်ခင်ဗျာ
ကိုတန်းညိုဦးပြောပြပေးခဲ့တာပါခင်ဗျာမကြာခင်မှာမန္တလေးကဖုန်ကြီးကျောင်းနေတဲ့စစ်ကောင်စီတပ်တွေဝင်ရောက်ဖမ်းဆီးနေတဲ့တဲ့င်းကိုပြောပြပေးတော့ပါမယ်အခုတော့စကိုင်းတိုင်းတွင်စစ်ကောင်စီရင်တန်းတိုက်ခိုက်ခံရတဲ့တဲ့င်းကိုပြောပြခြင်းပါလေစကိုင်းတိုင်းပလဲမြို့နယ်အတွင်းကဒေသခံကာကွယ်ရေးပလဲ PDF ကစစ်ရင်တန်းတစ်ခုကိုဒီကနေ့မနက်ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်မိုင်းခွဲမှုအတွင်းစစ်ကားတချို့ပျက်စီးသွားတယ်လို့ပလဲ PDF အဖွဲ့ကပြောပါတယ်အဲ့ဒီဒေသဘက်ကိုစစ်တပ်ကအင်အားဖြစ်နေတာနဲ့အတူဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခတ်နေတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီတပ်တွေကိုရရလက်နဲ့ဆွဲကင်တိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားမေလလောက်ကလေးကစတင်တိုက်ပွဲဖြစ်ပွားနေတာပါ။ဩဂုတ်လပိုင်းကစပြီးစစ်တပ်ပိုင်းတာဝါတိုင်းတွေကိုမိုင်းခွဲတာစစ်ကားတွေမိုင်းခွဲတိုက်ခတ်ခဲ့တာတွေကိုဒေသခံကာကွယ်ရေးတပ်တွေလုပ်လာခဲ့ပါတယ်။စစ်တပ်ဘက်ကလည်းအဲ့ဒီဒေသဘက်ကိုအင်အားတွေတိုးမြှင့်ချနေပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကအောက်တိုဘာလ2ရက်နေ့ကစပြီးစီရင်တန်းတွေကိုမိုင်းခွဲတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးပလဲပီတုကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ဘိုးနဂားက VOA ကိုပြောပါရယ်ဒီကနေ့အောက်တိုဘာလ4ရက်နေ့မှာတော့သခိုင်းတိုင်းပလဲမြို့နယ်ကန်တော့ကျေးရွာအနောက်ဘက်ဗလောက်ကုန်းလမ်းခွဲအလွန်ရွှေမင်းသမီးခွေခေါ်ကိုလောင်ပြိုင်ခွေမှာမိုင်းခွဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးသူကပြောပါရယ
်စစ်ကောင်စီရန်ကအသီးစစ်တွေတော့မောင်းနေလာတဲ့စစ်ကောင်စီရန်ကိုဓာပြမိုင်းခွဲတိုက်ခိုက်ခဲ့တာပလဲပီတုကာကွယ်ရေးတပ်ဖွဲ့မလဲမြို့နယ်ကရဲဘော်တွေလောက်ခဲ့တာဖြစ်ပါလေစစ်ကောင်စီဘက်ကသိုးစစ်ဆင်းနေတာဟာရက်တော်တော်ကြာသွားပြီဒီပြေးမစနိုင်ကြပါဘောအတိုက်ဆိုးလို့ကတိုက်ပွဲတွေနေကြဖြစ်နေတယ်မနေ့ကလည်းသူတို့ကတော်တော်အကြာဆုံးများသွားတာဒါဒီကနေ့ဖတ်ပြီးတော့ဒီအမြောက်သားကြီးတွေအပါဝင်မျက်မျက်ရိတ်ခါပေါ့တော်တော်များများကားရမ်းနေမှာဒီကနေ့မနေ့တက်လာတယ်ဒါပေမဲ့ကျွန်တော်တို့ကလည်းနောက်ထပ်တက်လာရင်တိုက်ခိုက်ဖို့ဆိုပြီးတော့ပြင်းထားတဲ့ point တွေရှိတယ်ဒါပေမဲ့အဲ့လောက်များမယ်မထင်ဘူးသိရင်ဟာအဲ့ဒီမှာကျွန်တော်တို့ဒီရဲဘော်တွေများပေါ့မမိုင်းမိုင်းနေအဲ့နာမှာစုပြီးတော့အပန်းရှိပြီးစင်ပါတယ်ဒါပေမဲ့တချို့ရဲဘော်တွေကအဲမဆွဲရဲဘူးပေါ့ဒီမဆွဲရဲဘူးဆိုတော့ဒီကောင်လေးဘက်ကလည်းလက်နက်ကြီးတုံးပစ်ခတ်တာတွေများနေတယ်ပြီးတော့အင်အားလည်းအဆမတန်ကြီးများနေတော့တချို့ပွဲလေးတွေကတော့ပြန်ဆုတ်သွားတယ်ပေါ့ဒီကျွန်တော်ဒီပလဲပြည်သူ့ကော်မတီဘက်ကဘုန်းကားရဲ့လာကဘုဒီဘိုးဘေးကြီးဦးတောင်နဲ့တက်စိတ်ကအဲ့ဒီမှာတပည့်အဖွဲ့အကုန်လုံးသူများဆွတ်ပြေးပြီးချမ်းသာခဲ့တယ်မဆွဲပြေးပဲချမ်းသာခဲ့တဲ့မိုင်းတွေအားလုံးတန်းစီခွဲရ28လုံးခွဲလာကြတာငါပြီးဒီကကြပြီးပါဒီစစ်ကောင်စီဘက်ကတပ်သားတွေလည်းတော်တော်များများဒီကြည်တဲ့ထိခိုက်တာအရတော့အနေနဲ့ဖြစ်သွားတယ
်သူရဲ့ပြောကြားချက်နဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးစစ်ကောင်စီဘက်ကလည်းဒီသတင်းနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့တုံ့ပြန်မှုမရခဲ့ပါဘူးအဲ့ဒီဒေသမှာအင်တာနက်တွေပြတ်တောက်နေတာကြောင့်ရင်နမ်းမိုင်းခွဲမှုနဲ့ပတ်သက်တဲ့ဓာတ်ပုံဗီဒီယိုတွေကိုလည်းမတွေ့ရသေးပါဘူးပလဲမြို့နယ်အတွင်းကဒေသခံကြေးရွာသားတွေကိုမေးကြည့်တဲ့အခါမှာတော့မနေ့ကနဲ့ဒီနေ့မှစစ်ကောင်စီရင်နန်းတွေမိုင်းခွဲတိုက်ခိုက်ခံရတယ်ဆိုတာကိုအတည်ပြုနိုင်တယ်ဆိုပြီးပြောပြပါတယ်
။အပုံတောင်ပုံညာဟိုဘက်ကိုဒီစစ်ကူတက်လာတဲ့ရင်နန်းကိုမိုင်းခွဲတိုက်ခိုက်တာတိုက်ခိုက်ရင်းနဲ့ပြီးတော့အများနဲ့ပြစ်ခတ်မှုတွေရှိတယ်။တိုက်ပွဲနှစ်နေရာပေါ်မနေ့ကတော့ဖြစ်ခဲ့တယ်။ဒီနေ့မှလည်းအဲဒီကားပေါင်းအလုံးပေါင်းဟိုကားတိတ်မောက်ဖူတော့ကိုလောင်းတွေလူတဲ့နေရာကိုကိုလောင်ခွေလို့ခေါ်တဲ့နေရာမှာဒီမိုင်းခွဲတိုက်ခိုက်ခံရတဲ့ငါးစီးမိုင်းကြည့်မှန်းနေသူမျို
းဒေသခံကြောက်ကြားတက်ဖွဲ့တွေမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီရင်နန်းကြီးဟာငကမတောင်ဘက်မှာရက်တက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အဲ့ဒီဒေသဘက်ကဒေသခံပြည်သူတချို့ကဒေသခံကြောက်ကြားတက်ဖွဲ့တွေအတွက်တက်နိုင်တဲ့လောက်ပံ့ပိုးကူညီနေကြတယ်လို့လည်းပြောပါတယ
်ကလေးတွေရဲ့ကျွန်တော်တို့လိုအပ်ချက်တွေကိုကျွန်တော်ကဒေသခံနဲ့ကကျွန်တော်တို့ရင်မချင်းတူရာအဲဒီမိဘပြည်သူတွေရဲ့အထောက်အပံ့လူတွေတို့တင်တဲ့အတွက်လိုအပ်တဲ့ရိတ်ခါအဲကျန်တဲ့စေဝါနောက်ပြတ်တို့လည်းနဲ့ထုတ်လုပ်ဖို့အတွက်ဆိုရင်ကျွန်တော်တို့ကအချို့ဆိုရင်တိုက်ပွဲဝင်နေတဲ့ကလေးတွေကကလေးတွေကအခုပြောတဲ့ရန်ကသူက၃၄ချက်စာလေးတော့ပါတာတော့မှသူတို့ကဒါလေးနဲ့အသက်ဆုံးတိုက်ပွဲဝင်ရရှိတယ်အဲ့လိုရန်လိုအပ်တဲ့ကလေးကိုရန်ပြန်လဲမျှပေးဝေတာမျိုးတက်ဆိုင်ရဒီ PDF တွေကိုပံ့ပိုးကူညီ
ແລະລະບົບຂອງຄຸນຍີຍະຕະຕາບໍ່ຮູ້ໝາຍຄວ້ຕັດແຂມຫມູ່ດີອື່ນສັດຕະບັກກະແລະແນຈີດີແນປ່ຽນແລະປິດຂັດແກ່ລູຕັດພ່ວຍວັນຕູມະນີກະຕີຊົງແກ່ເດສຸປີປະແລປີດີເອັບກະຕະດິນທົ່ວປ່ຽນຖ້າວ່າແດສະກາຍຕາຍກັນນີ້ຍင်းມາເປັນປະແລສາແດດີຕາດີມາສິດກອງຊີຕັດດີແນດີຕາກັນກາຄວຍອຶ່ເພ່ດີຈາໄຕປ່ວຍດີຜິດຫນີປີອະຄຸຍັດປາຍສະກາຍຕາຍບັກກູສິດຕັດດີອະລົງຍင်းແນວິ
ကတော့ VOE မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတော့မန္တလေးကတန်ဃာတော်တွေဖမ်းဆီးခံရတဲ့တဲ့င်းကိုပြောပြကြပါတယ်စစ်ကောင်စီစန့်ကျင်ရေးနေ့တစ်ပိတ်ညတစ်ပိတ်တွေပြုလုပ်နေတဲ့မန္တလေးတန်ဃာတမကနဲ့ဆက်ဆက်တယ်လို့မတင်ကားတဲ့ဘုန်းကြီးကျောင်းတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်စက်တင်ဘာလ28ရက်နေ့ကစလို့ဖမ်းဆီးခံရတဲ့တန်ဃာတော်စုစုပေါင်း6ပါးရှိသွားပါပြီဆီယနာသိမ်းခဲ့တဲ့ဖေဖော်ဝါရီလထဲမှာနေ့စဉ်မပြဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြနေတဲ့တန်ဃာတမကစစ်ကျောင်းကိုနှိမ်နင်းနိုင်ဖို့လုပ်နေတာလို့တမကဆရာတော်တွေကမိန့်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါပါခင်ဗျာ
မန္တလေးတန်ဃာတမကတပိတ်စစ်ကြောင်းဟာဆရာနာသိမ်းပြီးတဲ့ဖေဖော်ဝါရီလကစလို့စစ်တပ်ကအာဏာသိမ်းမှုစန့်ကျင်ရေးလမ်းမော်ထွက်ကြီးတက်ဆန္ဒပြတာဒီကနေ့နဲ့ဆိုရက်ပေါင်း238ရက်ရှိသွားပါပြီ။အဲဒီလိုနေ့စဉ်မပြတ်ဆန္ဒပြနေတဲ့တန်ဃာတမကစစ်ကြောင်းနဲ့ဆက်နွယ်ရလို့တန်လျာရှိတဲ့ဘုံကြီးကျောင်းတွေကိုစစ်တပ်ကအခုရက်ပိုင်းဝင်ရောက်ရှာဖွေမှုတွေပြုလုပ်နေပါတယ်။စက်တင်ဘာ28ရက်နေ့ကစလို့ကင်းဝင်းမင်းကြီးကျောင်းတိုက်ဝီစိတရာမကျောင်းတိုက်စိတ်တုခပရမညာကျောင်းတိုက်ဒီဇာလင်ငါရကျောင်းတိုက်တို့ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေခဲ့ပါတယ်။အဲလိုရှာဖွေစဉ်တွင်ကင်းဝင်းမင်းကြီးကျောင်းတိုက်ကတန်ဃာတစ်ပါးနဲ့ကျောင်းတိုက်မှာရှိတဲ့လူနှစ်ယောက်အဖမ်းခံခဲ့ရပါတယ်။အော်တိုဘလာ၂ရက်နေ့ကတော့တန်ဃာတပိတ်စစ်ကြောင်းထွက်နေစဉ်စစ်ကောင်စီတပ်တွေကကားနဲ့တိုက်ပြီးတော့အကြမ်းဖက်ဖမ်းဆီးခဲ့လို့တန်ဃာတော်၅ပါးပါဝင်လူ၃ဦးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးချိန်မှာလမ်းမတွင်အတင်းအဓမ္မသင်ငန်းချွတ်လူဝတ်လဲပြီးကားပေါ်တင်သွားတဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်။တပိတ်ဖြူခွဲခံရတဲ့အော်တိုဘလာ၂ရက်ညပိုင်းမှာပဲမန္တလေးများတော်ကြောင်းတိုက်တဲ့ဝင်ရောက်ရှာဖွေပြီးပစ္စည်းတွေကိုဝင်ရောက်ဖျက်ဆီးသိမ်းဆည်းတာတွေပြုလုပ်ခဲ့ပါတယ်။စစ်ကောင်စီကအခုလိုဖမ်းဆီးတာတွေဘုံကြီးကြောင်းတွေကိုဝင်ရောက်ရှာဖွေတာတွေပြုလုပ်နေပေမဲ့တန်ဃာတွေကဓမ္မနီနဲ့ပဲဆက်လက်ဆန့်ကျင်သွားမယ်လို့တန်ဃာတမကဝင်ဆရာတော်တစ်ပါးက VOA ကိုမိန့်ပါတယ်။ဆရာနာသိမ်းပြီးချိန်ကလေးကနေဒီကနေ့အထိမန္တလေးမှာဖမ်းဆီးခံရတဲ့တန်ဃာတော်9ပါးရှိနေပြီလို့ဆရာတော်ကပြောပါတယ်
။မန္တလေးအနေနဲ့တော့10ပါးပေါ့နော်။မန္တလေးနေနေဆို10ပါးပြန်လွတ်ခဲ့တာ3ပါးဆိုလက်ရှိ9ပါးအချုပ်တွေထောင်နေမှာရှိကြတယ်။ဥစဉ်တို့တန်ဃာသမဂ္ဂဆေးချောင်းရဟန်းတန်ဃာတွေဆိုတာကဟိုတနက်ကင်ပြီးတော်လန်လို့ရတာမဟုတ်တဲ့အခါကျတော့ဥစဉ်တို့တက်နိုင်တဲ့ဓမ္မလမ်းကြောင်းပဲခြေမှာပါတဲ့ဆောင်ဖို့လိုပဲငြိမ်းချမ်းစွာဆန္ဒပြနေသေးပြီ။ဥစဉ်တို့ကဆဲဆူနေတာလည်းမပါဘူး။ဟုတ်တယ်နော်။တနက်လည်းမပါဘူး၊ဓာတ်လည်းမပါဘူး၊တုပ်လည်းမပါဘူး။အာဏာရှင်ကိုပြည်သူနဲ့အတူစံကျင်ကန့်ကွက်နေတယ်တော်လန်နေတယ်ဆိုတော့အတိုင်းတားနေဒီတိုင်းပဲသွားနေရမှာပဲ
စစ်ကောင်စီတပ်တွေဟာဧပြီလတုန်းကမန္တလေးမြားတောင်ဖះကြီးမစိုးရင်တိုက်ဟောင်းဝိသုဒရုံစတဲ့ကျောင်းတိုက်တွေကိုလည်းဝင်ရောက်ရှာဖွေတာတွေပြုလုပ်ခဲ့တယ်လို့ညာဘက်ငိမ့်ချင်းစွာပြေးရွပူဇော်နေတဲ့တန်ဃာတော်တွေကိုလည်းတားဆီးခဲ့ပူပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်အာဏာသိမ်းမှုကိုဒီကနေ့အထိမန္တလေးကတန်ဃာသမဂ္ဂကသာအဓိကစံကျင်နေတာဖြစ်ပါတယ
်စကနေ့အာဏာရှင်တော်လန်လာတဲ့ရပောင်း200ကျော်ကြီးမှာတော့ရှောက်ထွက်ရနေတိုင်းနေစဉ်မပြတ်ထွက်နေတဲ့အတွက်သူတို့ဒီသပိတ်စစ်ကြောင်းကနောက်ပြီးတော့တန်ဃာတွေကိုယ်တိုင်ကသူတို့အာဏာသိမ်းတာကိုမလိုလားဘူးဆိုတဲ့အချက်ကြီးပြနေတော့သူတို့ဒီပုံရိပ်ကိုဖျောက်ချင်နေတယ်သူက
မန္လီမြို့မှာလမ်းမတော်ဆန္ဒပြနေတဲ့အုပ်စုတွေထဲမှာတန်ဃာသပိတ်စစ်ကြောင်းကအင်အားများတဲ့သပိတ်စစ်ကြောင်းတစ်ခုဖြစ်ပြီးတော့ဒီကနေ့ထိလည်းနေစဉ်မပြတ်ဆန္ဒပြနေတဲ့အုပ်စုတစ်ခုဖြစ်ပါတယ်လမ်းမတော်ချီတဲ့ဆန္ဒပြတာအပြင်ညပိုင်းမှာလည်းညသပိတ်ကိုနေစဉ်ဒီပါပြုလုပ်နေကြပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။
အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုလိုပါတယ်။နေ့စဉ်တစ်နေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ထရာချင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့သတင်းတော်မှတ်စုအစီအစဉ်နဲ့စကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးရှစ်လကျော်ကြာကာလအတွင်းမြန်မာနိုင်ငံတွင်းစီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေဘယ်လိုရှိနေပါသလဲ။ဒီအကြောင်းအရာတွေနဲ့ပတ်သက်လို့သတင်းတော်မှတ်စုအစီအစဉ်မှာမတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
လို့စစ်တပ်ကအာဏာသိမ်းလိုက်တာအခုဆိုရင်၈လကျော်ကာလရောက်ခဲ့ပါပြီ။နေရာဒေသတချို့မှာစစ်အာဏာသိမ်းမှုကိုလက်မခံတဲ့စန့်ကျင်ဆန္ဒပြမှုတချို့ဆက်ပြီးတော့ရှိနေသေးတယ်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေကြားတိုက်ပွဲတွေလည်းရှိလာပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိအာဏာသိမ်းထားတဲ့ကာလ၈လအတွင်းမှာဖမ်းဆီးထိန်းသိမ်းခံရသူပေါင်း၈000ကျော်နဲ့လူဦးဒေါ်လာရေးမှာကြဆုံးသူကတော့1100ကျော်ရှိထားတယ်လို့နိုင်ငံရေးကြီးသားများကူညီဆောင်ရွက်ရေးအသင်း AAPP ရဲ့စည်းရုံးတွေအရသိရပါဗျ။စစ်ကောင်စီကတော့ AAPP ရဲ့စည်းရုံးဟာချက်ကားချလာလို့မကြခဏတုံ့ပြန်တက်ပါတယ်။နိုင်ငံထွင်းအာဏာသိမ်းခံရချိန်မှာပဲကက်ယောဂါတတိယလိုင်းဒဏ်ကိုလည်းခက်ခက်ခဲခဲရင်ဆိုင်ခဲ့ကြပါဗျ။နိုင်ငံရေးအချက်အတန်းနဲ့ကက်ယောဂါရက်ခတ်မှုဒဏ်တွေကြောင့်နိုင်ငံထွင်းမှာစားတောက်နေထိုင်ရေးအခက်တွေ့နေရသူတွေလည်းအတော်များများရှိလာပါဗျ။အလုတ်တွေပိတ်သိမ်းကုန်လို့လုပ်သားတွေကိုယ်နေရရှိတဲ့နေရာကိုပြန်ကြပါဗျ။သက်ဆိုင်ရာနေရအသီးသီးမှာသူတို့အတွက်အလုတ်ကိုင်အခွင့်အလမ်းကလည်းရှားပါနေတယ်လို့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာနေထိုင်တဲ့ရေလုတ်သားတို့ကပြောပါဗျ။အ
လုတ်ကိုင်အခွင့်အလမ်းကတော့ဒီတိတဲ့အတိုင်းပဲပေါ့ကျွန်တော်တို့ဟိုဟာတပီလုံးမှာဖြစ်နေတဲ့အတိုင်းပဲရှားပါတယ်ပေါ့ပြောရင်တော့လူပဲနိုင်ငံကလည်းပြန်လာရတယ်ဒီမှာအလုတ်မရှိဘူးပေါ့အလုတ်ကိုင်ကတော့ရှားပါတယ်မှာဒီတိတဲ့ဒီရှင်းပြတ်နေတာဘယ်ဟာမဆိုဟိုဆိုသွားလာရေးတွေကလည်းမရှိတော့လေ
ဒီလိုအခက်ခဲတွေရှိနေတဲ့အချိန်ကြာကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကလည်းပြည်သူခုခံတွန်းလှန်စစ်စတင်လိုက်ပြီလို့စက်တင်ဘာလအစောပိုင်းတုန်းကကြေညာခဲ့ပြီးတဲ့နောက်ပြည်သူတွေကြားမှာစိုးရိမ်ပူပန်မှုတွေနဲ့အတူအစားအသောက်နဲ့ဆေးဝါးကြိုတင်ဆူဆောင်းတာတွေလည်းရှိခဲ့ပါတယ်။ဒေသခံ PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းကလေးမြို့မှာလည်းစိုးရိမ်ကြောက်လန့်မှုတွေပိုးပြီးတော့ဖြစ်လာတယ်လို့ကလေးဒေသခံတအူးကပြောပါတယ
်။စိုးရိမ်ကတော့အများကြီးကြီးကြတဲ့ကြားမှာသာသာစီဝါပညာစုတယ်နောက်ပြီးရင်ဖြစ်လာရင်ဘယ်လိုလုပ်မလဲပေါ့ဥမာချောင်းမှုတိမ့်မှုကစပါလေဒါဒီဒီအနေနဲ့ကတော့ချောင်းအောင်မလားမချောင်းအောင်လားချောင်းရင်ဟောဘယ်လိုချောင်းအောင်မလဲပေါ့
စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ငွေကြေးအချက်တွေဖြစ်နေပြီးဗန်အပ်ငွေထုတ်ယူမှုတွေကိုအခုထိကန့်သက်ထားရတော့မှအများစုကဗန်တွေကစုဆောင်းငွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတံပိုးခိုင်ပါတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ရွှေစင်းတဲ့ဒေါ်လာငွေလဲလုံးတွေအစမတန်တက်လာတာလို့လေ့လာသူတွေကယူဆပါတယ်။အချိန်ကာလကြာလာတာနဲ့အမျှဘန်တွေအပေါ်ယုံကြည်မှုရော့ကျလာတယ်လို့ကုန်စည်နှုန်းတက်လာပြီးငွေကြေးဖောင်းပွားမှုတွေရှိတယ်လို့ပြည်သူရေးရာမူဝါဒလေ့လာသုံးသပ်သူတဦးဖြစ်တဲ့ဦးခိုင်ဝင်းကပြောပါတယ်
။ဘန်အချက်တည်းဟာဆတာပေါ့။ယုံကြည်မှုမရှိတဲ့အတွက်ကိုယ့်ရဲ့ငွေတွေကိုပြန်ပြီးတော့ထုတ်ကြတယ်ပေါ့နော်ထုတ်ရင်းရတယ်ပြီးတော့ထုတ်ကြတဲ့အခါမှာလေဟိုသူလူတွေကဒေါ်လာဝယ်မယ်ခိုင်နဲ့ပေါ့နော်ပစ္စည်းကိုလူတွေကလိုက်ရှာကြရတော့ဘူးအဲ့ဒီအချိန်ရွှေတွေဝယ်ကြတယ်ပေါ့နော်ဒါကြောင့်ရွှေစည်းလက်တက်တယ်ဟိုသိန်း20ကျော်သွားပြီလို့ပြောတယ်တစ်ချိန်တည်းမှာပဲတက္ကသပြောတယ်နော်ဥဒ္ဒပြောတယ်နိုင်ငံတကာချင်းငွေတွေမရတော့ဘူးနော်နိုင်ငံတကာချင်းငွေတွေမရတော့ဘူးနိုင်ငံခြားရည်သည့်မြုံတံမှုတွေဝယ်မလာတော့ဘူးနော်လုံးလက်ဆဟိုကမ္ဘာ့ဘဏ်တို့ ADB တို့နော် IMF ချင်းငွေတွေလည်းမရဘူးဆိုတော့အဲ့ဒီဟာကလည်းနိုင်ငံခြားငွေရမရဘူးပေါ့နောက်တစ်ခုကခုတွေ့ရမှာ trade ပေါ့နော်ကုန်သွယ်မှုမှာအရင်နှစ်ကနဲ့ဟိုနှိုင်းရှစ်ပဲဆိုရင် 7 billion ကျော်ကျသွားပြီပေါ့အဲ့ဒီဟာတွေကအကုန်စုပေါင်းပြီးတော့နိုင်ငံခြားဒေါ်လာကတော့ပုံပြီးရှားလာတာပေါ့
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ရင်းရိုင်လာတဲ့စီးပွားရေးအခြေအနေတွေကြောင့်လုပ်ငန်းဆက်ပြီးရပ်တည်ဖို့မဖြစ်နိုင်တော့လို့လုံးဝယက်နားလိုက်ဖို့ဆုံးဖြတ်ထားတယ်လို့အသေးစားလုပ်ငန်းရှင်တဦးဖြစ်တဲ့ဦးထေးကျွဲကပြောပါတယ်
မိတ္တရောမှာလောလောဆယ်လို့ကျွန်တော်တို့ကိုဗစ်ကနေတဲ့ပါးသိတာပြန်နည်းနည်းခင်လာလာမှာလို့ဒီလိုကျွန်တော်တို့ခုကလေးအနေနဲ့မှာတိတ်ဖို့အတွက်စီစဉ်ဆွဲနေရတယ
်စစ်ကောင်စီဘက်ကတော့အောက်တိုဘာလ10ရက်နေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ9လတာအဖြစ်ခဲ့ရက်စဲမယ်လို့ပြီးခဲ့တဲ့တနင်္လာနေ့တုန်းကပဲထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့ရိုးရွင်းနေတဲ့အခြေအနေတွေကြောင့်အာဏာထိမ်းယူခဲ့တာဖြစ်တယ်လို့ပြောဆိုပေမဲ့အာဏာသိမ်းပြီး10လကျော်ကြာလာတဲ့အချိန်
နိုင်ငံတွင်းလူမှုစီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေဟာမတည်မငြိမ်ဖြစ်နေပြီးအကျက်တဲတွေကြုံရဆဲဆိုတာဒီသတင်းပတ်သတင်းတောင်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ရပါတယ်ရှင
်။မကင်ဖြူထွေးတင်ဆက်ပေးတဲ့သတင်းတောင်မှတ်စုအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျ။တော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အခုအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာအပြင် Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။မကြခင်မှာ Blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်ခင်ဗျာ။နေဆက်ကုန်သွယ်ရေးပြန်ဖွင့်လာရင်နိုင်ငံခြားငွေအထူးသဖြင့် American Dollar ထပ်တိုးရရှိလာမယ်လို့နေဆက်ကုန်သွယ်ကြီးတွေကရှုမြင်ကြပါတယ်။ COVID-19 ကပ်ဘေးရောဂါကြောင့်ပြီးခဲ့တဲ့ဇူလိုင်လကတည်းကပိတ်ထားခဲ့တဲ့ရခိုင်ပြည်နယ်နေဆက်ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်ပြီးမောင်တော်နေဆက်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ဆက်ပေးထားပါရခင်ဗျာ။
ကျွန်တော်အော်ဘတ်ချိတ်ခိုက်ပေါ့အဲ့ဒါရှိတယ်ကျွန်တော်နောက်ပြီးဒီမြေဆက်ကိုပေါက်ရှိတာပေါ့တရုတ်ပါမယ်ဘူးဖြစ်ပါမယ်တမုံပါမယ်စတာပဲဒီခုဒေါ်လာကြီးတရားရည်အကြောင်းရင်းချင်းမှာဒီလိုမျိုးသက်ကုန်ရေးတွေပိတ်ထားတာလေအချက်ပါတယ်ဆိုတော့ကျွန်တော်မမဘူးလို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့အင်ဘောမှာကကျွန်တော်ကဒေါ်လာပြေးလဲရတာလေရှင်းနိုင်ခုနကမရှိမပြည့်စုံစီတော့ကတော့အဲ့ဒါလက်ကိုပဲကျွန်တော်တို့ကခွင့်ပြုပြည့်စုံရှင်တယ်ကျန်ရတဲ့ခုံပိတ်လိုက်ပေါ့ဒီခုပဲလားစိုးတော့
ဒီစီစေးပါညာတက်တယ်လဲဖြစ်တဲ့ခါရောက်တော့ဆရာတို့ဒီမောင်တော်နေဆက်ကုံသွဲရေးပေါ့နော်အချင်းနေကောင်းပါသေးရဲ့လား
ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဇူလိုင်5ရက်နေ့ကနေပိတ်ထားလိုက်တာလေ
ဟုတ်ကဲ့
ဒီနေ့အချိန်ပဲဆိုတော့ကျွန်တော်တို့နိုင်ငံကုန်ကမုန်းကတော့အချိန်ခုပေါ့နော
်ဆရာစစ်တွေနေဆက်ရောပိတ်ထားတာပါလားရှင်စစ်တွေနေဆက်ကုံသွဲရေးရောအလုပ်ဖြစ်နေပါသေးလားဆရာ
ကျွန်တော်တို့လည်းတရားရေးပဲပြလိုက်ကြပ
ါဆရာတို့ဒေတာတွင်းမှာလိုအပ်တဲ့ကုန်စီရောက်တော့ရဟိုဘက်ကဝင်လို့ရပါသေးလားရှင
်ဟုတ်ပြီလားတရားတော့ဒီဘက်ကဝင်လို့မရတော့ပါအဲဒီဘက်ကလည်းပိတ်ထားတယ်ဟိုဘက်ကလည်းပိတ်ထားတော့ဘောနော
်ဆရာဆရာတို့ဒီဒေတာတွင်းပေါ့နော်ဆရာတို့ဒီမောင်တော်ဒီရခိုင်ဒေတာတွင်းလိုအပ်တဲ့ကုန်စီရောက်တော့ရဟိုပြီးမကြီးကအလာရော့သွားပါသလားရှင်အဲ့ဒီပြည်တွင်းကုန်သွယ်ရေးရောဘယ်လိုများရှိပါလဲဆရာ
အပြည့်အစုံကုန်ပြီးပြမတော်နည်းနည်းလေးအထိခိုက်လေးစားပြီးတော့ဖြစ်တာပေါ့နော်ဖြစ်တယ်ဆိုတော့ကုန်စည်တော့တက်တာပါပဲဟိုအတော်လာကရောတော်လာမျိုးတော့ကျွန်တော်မတွေ့ဘူးဒါနဲ့အဲဟိုကုန်ပြီးရဲ့လောဘဆိတ်တွေလည်းတိုက်တာထူပါမှာပေါ့ဥပမာဟိုပစ္စည်းတစ်ခုကရန်ကုန်ပဲရောက်သေးတယ်ဒီဘက်ကမရောက်သေးဘူးရန်ကုန်ကနေဒီကဝေးလာတာလေသူတို့ကရခိုင်စည်နဲ့ဝေးတယ်ဆိုရင်လေသူတို့ကနောက်စည်တက်လာမယ်အလားလာတွေကိုမျောကိုးပြီးမှအဲ့ဒီပြမကဖြစ်လာတယ်စားတော့ကုန်စီရောလူသုံးကုန်စီရောအခုလို့တော့ဈေးတင်ဈေးတက်တာတော့မှန်ပါတယ
်ဆရာတို့ဒီအရင်ကုန်သွယ်ရေးရှိစဉ်ကနဲ့ရှင်ရင်ဘယ်လောက်လောက်ဆုံးရှုံးမှုဖြစ်ပါသလဲရှင
်တလားမှာတော့ပုံမှန်ဒေါ်လာ6,000ဘူးလောက်တော့တလားမှာပုံမှန်ဖြစ်ပဲလို့အဲ့လောက်ရှိတာပေါ့နော
်ဟုတ်တယ်ဘ
ုပ္ပမာနာအဲဒါမဲ့ကျွန်တော်ဆက်ဆက်ပြတာတော့ဒီဂျွန်လာအတွင်းမှာတော့နစနေငါတင်ဒီဘုတ်တို့ဒီမော်တော်ဒီစက်တခုတည်းကအစကိုထရီဘယ်လုတ်ဖြစ်ခဲ့တာပေါ့
ဟုတ်ကဲ
့ဘုတ်ပမာဏဖြစ်ခဲ့တာပေါ့ဟု
တ်ကဲ့
ဆိုတော့ဒီလားတွေမှာလည်းကျွန်တော်တွဲမဲ့ဆိုလို့ရှိရင်ဥမာ3လဆိုရင်ဒေါ်လာ3,000,000ဘလောက်ဟိုဒီကျွန်တော်နိုင်ငံထဲကိုမဝင်ဘူးပေါ့နော
်ဟုတ်ကဲ့
နိုင်ငံဒေါ်လာတွေမဝင်လာဘူးပေါ့အဲဒီနေဆက်မှာကဒေါ်လာတကူတည်းပဲလုံးတာပြရပါတယ်ဆိုတော့အဲ့ဒါအခုဒီဘက်ကနိုင်ငံကျွန်တော်နိုင်ငံမရဘူးပေါ့နော
်အဲ့
ဒါကအစိုးရဖယ်ပိုင်းကျွန်တော်ဒီလူပုဂ္ဂိုလ်အနေနဲ့ကတော့ဒီအဓိကအခြေခံလူကျန်းစားဖြစ်တဲ့ဟိုပါပေါ့အလုပ်ကမတွေပေါ့ကုန်တင်ကုန်ချအလုပ်ကမတွေနောက်ပြီးတော့ဆဲလေးတွေမှာနေလိုက်တာတွေပေါ့သူတို့ကတော့ဓာရကြီးအလုံးသားလိုက်ရတယ်ပေါ့နော်ပုံနေတာနားနေကြပြီအဲ့ဒီဘောတော့ရှိပါတယ်အဲကြံတဲ့ခါတွေကတော့ဒီခုနကဆဲလေးပိုင်ချင်လို့ပုံပြမှု trade လုပ်နေတဲ့လူတွေဆိုတော့ဟိုအများမရတာပဲရှိမယ်ဆုံးဆုံးနေတာညာမျိုးတော့အဲ့လောက်ကြီးမရှိနိုင်ဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာတို့ပို့နေကြကုန်စီတွေပေါ့လေဥအဓိကတော့ဒီရေရွက်ကုန်လိုဟာမျိုးကြတော့ပြီးမှတည်းမှာထုတ်လုပ်တဲ့သူတွေတော့ဟိုဘဲမှာပို့မရပဲねဟိုပျက်စီးကုန်တာမျိုးလေလွင့်ကုန်တာမျိုးတွေများဖြစ်ပါသလ
ားဟိုတော့ပေါ့အဲ့ဒါတော့ဟိုငါးတွေငါးသမားတွေဆိုရင်ငါးတွေမခေါ်ရဘူးပေါ့ဗျာချက်သက်သမားတွေဆိုရင်လည်းအဲ့လိုဟိုပြင်းမိနေကြတော့ရှိတယ်လို့တော့ကျွန်တော်ဟေးရဆေးကြတာပါဒါကတော့ကြတာပေါ့ပြမသမားအဲ့လိုဖြစ်တယ်သူတို့တွေတုံးဖက်ကြတယ်ကိနေဆက်ပြီးတော့ဖွင့်မှလေအဲ့ကျွန်တော်ငါတွေဒီတိုင်းဖြစ်နေတယ်အဖွင့်ကောင်းမယ်အဲ့လိုတော့သူတို့ဒ ီဘက်ကိုလမ်းလေးကြတာကိုကြည့်ရတဲ့အတွက်ကျွန်တော်ဟာအဲ့လိုအဲ့ဒီဘက်မှာလည်းနည်းနည်းအခက်အခဲငါတိုင်ရှင်တယ်အဲနောက်ပြီးတော့တောက်ထူးတယ်အတိုင်းတာတစ်ခုကြည့်တော့အခက်အခဲရှိပါတယ
်ဆိုတော့ဆရာတို့တကယ်လို့ဒီနေစားဂိတ်တွေပြန်ဖွင့်လာပြီဆိုရင်တောင်းမှာပဲအခုစီစေးဟာ2ဆ3ဆဟိုအရင်ကပုံစံထက်2ဆ3ဆလောက်ဒီလပိုင်းနေတွေမှာဖြစ်လာတော့ကုံသွေးရေးဆရာတို့ထင်သလောက်လုံနိုင်ပါမလားဆရာတို့ဘယ်လိုမျက်မှန်းထားပါလဲ
ဟိုအပေါ်ကျွန်တော်တို့အဲ့ဒါတော့ကုံတမင်ရှင်းစီမှာသူယူနစ်အလိုက်ကတော့ဟို transport cost တွေတော့မပေါ်လေတော့ကျွန်ဒီကုဆောင်ရေးစင်းလုံးရတော့တာနဲ့များအဲ့ဒီကုန်သေးသေးအပေါ်မှာပဲသူတို့သူရဲ့ခွင့်ခါကိုဈေးနှုန်းကိုပြေရှားပေးမယ်နောက်ဆုံးစာတုံးသူပေါ့ end user ဘင်္ဂလားဒေ့ရှ်ဟဲ့မှာဈေးတင်ပြီးတော့ရောင်းရမယ်သဘောပေါ့နော်အဲ့လိုမျိုးဖြစ်မှာပေါ့နော်ဒီဘက်ကုန်သေးသေးကလည်းသူတိုက်တာနဲ့ရခင်သူတို့ကတစ်ချက်နဲ့တည်းဆိုရင်အခုတစ်ချက်တော့မမြတ်တော့ဘူးပေါ့ငါ့ဘုံမြတ်တယ်တုံးမမြတ်နဲ့အဲ့လိုလို့ရှိမှာနောက်ဟိုဘက်ကတကယ်စားသမီးလူစီဝလေးတို့အဲ့ဒီဝန်ထုံးဝန်ပုံကအဲ့လိုပဲကုန်ချာမှာပေါ့အဲ့တဘောတော့ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့နေဆက်ကုံတော့ရတစ်ဖက်သေးဖွင့်လို့ရပါမလားဘင်္ဂလားဒေ့ရှ်ဘက်ကဖွင့်ပါမလားဆရာ
သူတို့ကတော့သူတို့နိုင်ငံကရပါလေသူတို့နိုင်ငံခါကျတော့ဖွင့်ရပါလေအမှန်တကယ်ပြောမယ်ဆိုရင်သူတို့ကဖွင့်ထားတာတော့နည်းနည်းစားပြီသူတို့ကမှကိုဗစ်ရောဂါကိုဗစ် -19 ရောဂါပိုနည်းနည်းဟိုအပြောလာတယ်ကောင်းတယ်ဆိုတော့သူတို့ကအနေရောပါအဲ့လိုဆင်းနေရှိတယ်။တောက်နေတော့မှသူတို့ဖွင့်ဖို့ပါ냐အဲ့လိုအတင်းတွေကတော့ကျွန်တော်ဒီလိုနေရာလိုက်ဖွင့်ဖို့ပါ냐လုံးနေတာရှိပါပြီ။ဒါကြောင့်ဒီဘက်မှာအဲ့ဒီဘက်မှာကတ်စတလီရောအဲ့ဒီဘင်္ဂလားဒေ့ရှ်ဘက်မှာဟိုနောက်ပြီးတော့အဲ့ဒီဇက်ကုံကြီးတွေရောတဲ့နေရောအကုန်လုံးဖွင့်ထားပါလေ
။ဟုတ်ကဲ့ပါရှင်။မောင်နှောနေဆက်ကုံတယ်များအတင်းဥက္ကဋ္ဌဆရာဦးအောင်မြင့်သိန်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
မတင်ကြီးထိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျ။မကြခင်မှာတရုတ်နိုင်ငံကလေကြောင်းပြပွဲအကြောင်းကိုလည်းတင်ပြပေးသွားပါမယ်။အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံတိုကျိုမြို့တော်ခင်ဇာယကပြကန်းတစ်ခုမှပြုလုပ်တဲ့ပကြီးပြပွဲမှာမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့အခြေအနေတွေဆွဲထားတဲ့ပကြီးကားတချို့ကိုလည်းပြသခဲ့ပါတယ်။ဘလူးပကြီးကားတွေကိုပြသခဲ့တယ်လဲဆိုတာကိုတော့မဆုမြွန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါရခင်ဗျ။
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတချို့ကိုရေးဆွဲထားတဲ့ပကြီးကားတွေပြသတဲ့ပြပွဲတစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကပြကန်းတစ်ခုမှသတင်းတစ်ပတ်ပြသခဲ့ပါတယ်။အပျော်ရမ်းပကြီးဆရာမမတ်တနာညွန့်ရေးဆွဲတဲ့ပကြီးကား73ချက်ကိုစက်တင်ဘာ19ရက်နေ့ကနေသတင်းတစ်ပတ်ပြသခဲ့တာပါ။ဒီပကြီးပြပွဲဘယ်လိုဖြစ်လာတယ်လဲဆိုတာကိုမတ်တနာညွန့်ကိုမေးကြည့်ပြပါတယ်။
ညီမဒီဂျပန်မှာပကြီးစီစီပကြီးကိုဆွဲလာတာအခုဆို3နှစ်ရှိပြပြီ။ဟာပကြီးပြပွဲကိုလုပ်ဖြစ်တာကဒီနှစ်ခေါက်ရှိပြီပေါ့နော်။ဒီတစ်ခေါက်ကတူတရတစ်ခေါက်ပေါ့။အဲညီမတယောက်တည်းဟိုဘယ်လိုပြောမလဲဆိုလိုပကြီးပြပွဲတော့မဟုတ်ဘယ်နဲ့ညီမသွားနေတဲ့ဒီပကြီးတင်တန်းကဆရာမတွေပကြီးတင်တန်းသားတွေပေါင်းပြီးတော့ပြပွဲလုပ်တဲ့ဟာပါပေါ့နော်ညီမကပုံမှန်ဆိုလို့ရှိရင်တရိတ်ဆန်ပုံလေးကိုဆွဲရတာသဘောကျပါတယ် wildlife animals အဲ့လိုမျိုးဆွဲရတာသဘောကျပြီမဲ့အဲဒီနှစ်ကတော့နှစ်လပိုင်းရနေစပြီးတော့ဒီမြန်မာပြည်မှာလည်းဒီအရေးခင်ဖြစ်သွားတဲ့အတွက်ကြောင့်ဒီနှစ်လပိုင်းနေစပြီးတော့မြန်မာပြည်အကြောင်းရေတကယ်အဖြစ်အပျက်တွေကိုပဲမူတည်ပြီးတော့ဒီပကြီးဆွဲဖြစ်ပါတယ်ဒီတစ်ခေါက်ပြဝင်မှာတော့မြန်မာပြည်ဟာကိုဘယ်လိုပြောမလဲဟိုကောင်းစင်ထားပြီးတော့ပကြီးပေါင်း73ချက်ရေးဆွဲပြီးတင်ပြနိုင်ခဲ့ပါတယ်ပေါ့နော
်ပကြီးပြပွဲမှာပြသဖြစ်တဲ့ပုံအများစုကဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့အခြေအနေတွေကိုထင်ဟပ်တဲ့ပကြီးကားတွေဖြစ်ပါတယ
်မြမရဲ့ယူခံယူချက်ကပေါ့နော်ပထမဆုံးစတင်ဒီပကြီးမြမပြီးအောင်ပကြီးကားတွေကိုဆွဲတော့ငါဘယ်လိုမျိုးပုံစံနဲ့ဆွဲခဲ့တာလဲဆိုတော့အဓိကကဒီအရေးကြီးကြီးပြီးသွားလို့ရှိရင်ဒီအမတ်တရအနေနဲ့ထားခဲ့ခြင်းတယ်အမတ်တရအနေနဲ့တခုခုဒီပကြီးကားတွေကိုအိမ်မှာထားခြင်းတယ်ထားခြင်းတဲ့အခါကျလို့ရှိရင်အရန်ဒီအမှောင်ကျနေတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပုတ်ပုတ်ပါပါနဲ့ငါတို့ဒီအရေးခင်မပါဝင်ခဲ့ပါလားဆိုတဲ့ဟာကိုဟိုဘယ်လိုပြောမလဲအမတ်တရားဖြစ်နိုင်တဲ့ပကြီးကားမျိုးဆွဲခဲ့ခြင်းနာကအစာပိုင်းတော့ပါဘောနော်အဲ့ဒါကြောင့်ပုတ်ပုတ်ပါပါလေးတွေကိုဆွဲထားပါတယ်ဘယ်လိုပုံလဲဆိုညီမကြောင်လေးတွေရေခ ခွေးလေးတည်းကလက်သုံးချောင်းထောင်ထားတဲ့ပုံစံဘယ်လိုပြောမလဲချစ်စရာပုံလေးပေါ့နော်အဲ့လိုမျိုးပုံဖော်ပြီးလဲဆွဲခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီလိုမျိုးဒီအခြေခံအခြေအနေတွေအရတဖြည်းဖြည်းနဲ့ဟိုတက်လာတော့ဘယ်လိုပုံဆွဲပြလဲဆိုတော့ဟိုနင်းနင်းနင်းနင်းရဲ့ဒီစုလေးဖေးရမှာလူတွေအများကြီးစုနေတဲ့ပုံရဲ့အဲအဲ့ဒါပြီးတော့ဒီမိုးကုတ်ကဖေးရမှာ ဆလုံးအကြီးကြီးနဲ့ပေါ့နော်ဝီဝမ်ဒီမိုကရေစီဆိုတဲ့ဟာကိုဒီရေးခဲ့တာဟုတ်လေအဲ့ဒါကိုလေရေးဆွဲဖြစ်ပါတယ်အဲ့ဒါတွေကတော့တော်တော်ကြီးတဲ့ကအကြီးပကြီးကအကြီးမှရေးခဲ့တာပေါ့နော်အဲ့ဒါပြီးတော့နောက်တစ်ခုအထင်ကြီးကအနေနဲ့ရေးခဲ့တာကမစ်ယူနီဗာစ်မှာဝင်ပြိုင်ထားတဲ့အချင်းဝစ်ဆောင်လေးနဲ့ပရီဖော်မြန်မာဆိုပြီးခြင်ထားတဲ့ပုံလေးကိုလေအဓိကရေးဆွဲခဲ့ပါတယ်အ ဒီကတော့ဒီလက်တုံးချောင်းဆွဲထားတဲ့အတာအူးကိုဈေးထိုးပေမဲ့ဒီနှစ်ကတော့ထူးထူးခြားခြားပေါ့နော်ဒီအတာအူးပုံမှာလက်တုံးချောင်းဆွဲတဲ့ဟာကအဓိကအထင်ကြီးဖြစ်ခဲ့တာကြောင့်မလို့အဲ့ဒီလက်တုံးချောင်းဆွဲထားတဲ့အတာအူးပုံဆောင်ကိုလည်းဆွဲခဲ့ပါတယ်အဲ့ဒါဒီကတော့အဓိကဒီဘယ်လိုပြောမလဲဟိုမြန်မာပြည်ကလူတွေရောဂျပန်လူမျိုးဧည့်သည်တွေရောစိတ်ဝင်စားကြတဲ့စီးတွေပေါ့နော်ဟုတ်အဓ
ားတစ်ချက်လည်းပါပါတယ်တဲ့
covid ဖြစ်တဲ့အချိန်မှာမြန်မာပြည်မှာ covid wave peak ဖြစ်သွားတဲ့အချိန်မှာပေါ့နော်အောက်ဆီဂျင်စောင့်နေတဲ့တန်းစီနေတဲ့ကောင်မလေးတယောက်ဒီမိုးရမိုးရေထဲမှာထီးဆောင်ပြီးတော့ဒီလိုမျိုးပေါ့နော်အောက်ဆီဂျင်စောင့်နေတဲ့ကောင်မလေးတယောက်ပုံလေးဆွဲထားပါတယ်အတကယ်တော့ဒီအဲ့ဒီပကြီကောက်ကိုဆွဲတော့ကညီမဖျားနေတဲ့အချိန်ပေါ့နော်အဲ့ဖျားနေတဲ့အချိန်မှာအဖျားမတက်ခင်အမြန်ဆွဲထားရပြီးတော့ဒီပြပွဲမရောက်ခင်နှစ်ရက်အလိုမှာပေါ့နော်ဒီမြင်စေခြင်းနဲ့သိစေခြင်းနဲ့မြန်မာပြည်မှာဒီလိုအခြေအနေတွေရှိနေပါတယ်ဆိုတဲ့ဟာကိုပြခြင်းလုံးဟိုမပီးပီးအောင်အမြန်ဆွဲထားတဲ့ပကြီကောက်မလို့တော့ဘယ်လိုရနည်းနည်းအကျန်းဆန်နေပေါ့နော်ဒါပေမဲ့အဲ့ကြောင့်လူတွေတော်တော်များများစိုက်မယ်မထင်ဘူးဆိုပြီးထင်ထားခဲ့တာဒါပေမဲ့အဲ့ဒီပစ္စည်းကားလေးကအရန်ဘယ်လိုပြောမလဲလူစိတ်ဝင်စားအရန်ခံရပြီးတော့ဟိုအဈေးတွေပါလေလာမေးတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့ညီမကတော့ဈေးတွေပါလေသတ်မှတ်မထားသေးရတာကြောင့်အဲမရောခဲ့ဝင်နေဒီတိုင်းကို့အတွက်မှတ်တရဆိုပြီးတော့ချန်ထားခဲ့တာပေါ့နော်
ဒီအခုလိုမျိုးဂျပန်နိုင်ငံမှာတိုကျိုမြို့မှာဒီမြန်မာအရေးလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပကြီးပြပွဲကိုလုပ်တဲ့အတွက်ကြောင့်မို့လို့ဒီပကြီးပြပွဲကနေပြီးတော့ဂျပန်လူမျိုးတွေကိုမြန်မာပြည်မှာဖြစ်နေတဲ့အခြေအနေတွေသိသွားအောင်လို့ဘယ်လောက်အထိလုပ်နိုင်ခဲ့တယ်လို့ရောပြောနိုင်ပါလဲရှင
့်ဟုတ်ညီမတို့ရဲ့ပကြီးပြပွဲကအကြီးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဒီဂျပန်မှာဆိုလို့ရှိရင်တော့နာမည်ကြီးရက်ကွက်မှလည်းရှိတယ်ပြီးတော့တခြားညီမရဲ့တနေချင်းအသည့်တနေချင်းတွေရောတခြားဒီပြပွဲကျင်းပတဲ့ပြပွဲဝင်သူတွေရဲ့ဒီအတိမိတ်ဆွေတွေရောတော်တော်များများဒီတပတ်အတွင်းမှာလာကြပါတယ်။အဲ့လာကြလို့ရှိရင်တော်တော်များများကဒီဟိုကို့အတိမိတ်ဆွေရဲ့ဒီပကြီးကားမဟုတ်ပေမဲ့ဒီမြန်မာပြည်ရဲ့ပကြီးကားတွေကိုမြင်လို့ရှိရင်ဟိုစိတ်ဝင်တစားနေပေါ့နော်။ဟိုဘလိုဟာကိုရေးထားတာလဲဆိုပြီးတော့မိစားတဲ့သူတွေလည်းရှိပါတယ်။အဲတချို့တွေဆိုလို့ရှိရင်အစကနေဒီမြန်မာပြည်အကြောင်းသိနေရဆိုတော့ဒါဒီမြန်မာပြည်ရဲ့ဒီအရေးတော်ပုံအကြောင်းရေးထားတာပေါ့နော်ဆိုပြီးတော့စကားပြောကြတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မို့လို့ဒီတပတ်အတွင်းမှာပေါ့နော်အများကြီးကြက်ကြက်ပြပြနေမဟုတ်ကျင်တော့မှာပဲဒီမြန်မာပြည်အကြောင်းဟိုထဲထဲဝင်ဝင်မသိတဲ့ဂျပန်အတိတော်တော်ဂျပန်လူမျိုးတော်တော်များများကိုဒီမြန်မာပြည်အကြောင်းကိုဟိုသိလာအောင်စိတ်ဝင်စားလာအောင်ရှင်းပြနိုင်ခဲ့တယ်လို့ညီမကတော့ယုံကြည်ပါတယ်ဟုတ်
ပြပွဲမှာပကြီကားတချို့ကိုရောင်းခဲ့ရပြီးတော့ရတဲ့ငွေတွေကိုပကြီကားဝယ်သူတွေရဲ့ဆန္ဒအတိုင်းလှူခဲ့တယ်လို့လည်းအပြော်ရမ်းပကြီဆရာမမတ္တနာညွန်ကပြောပါတယ
်အဓိကကတော့ဟိုဝယ်သွားတဲ့သူကဘယ်လိုနေရာထည့်ခြင်းလဲဆိုတာကိုမေးကြည့်ပါတယ်။မလေးပြည်တဲ့အချိန်မှာ CDM ထည့်မလားဒါမှမဟုတ်လို့ရှိရင် CB ဆောင်ထည့်မလားဒါမှမဟုတ်လို့ရှိရင်တခြားနေရာထည့်မလားအဓိကတော့ဒီဝယ်ပေးတဲ့သူရဲ့ထည့်ခြင်းတဲ့နေရာကိုဥစားပေးပြီးတော့အဲ့ဒီအဖွဲ့အစည်းတွေကိုထည့်ပါတယ်
ဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကပြာခန်းတစ်ခုမှာမြန်မာနိုင်ငံဆိုင်ရာပကြီကားတွေကိုပြသခဲ့တဲ့အပျော်ရမ်းပကြီဆီယာမမတ္တနာညော့ဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ရမုံငွေရှာနိုင်တဲ့ပကြီတွေဆက်ဆွဲနေမှာဖြစ်တယ်လို့အွန်လိုင်းကအပါအဝင်ပကြီပြပွဲတွေကိုလည်းအခြေအနေပေးရဆက်လုပ်သွားမယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့တရုတ်နိုင်ငံကနိုင်ငံတကာလေကြောင်းပြပွဲအကြောင်းကိုပြောပြချင်ပါတယ်။တရုတ်နိုင်ငံမှာအပြည်ပြည်ဆိုင်ရာလေကြောင်းပြပွဲကျင်းပခဲ့ပါတယ်။အနာဂတ်မှာအသုံးပြုဖို့ရည်ရွယ်ထားတဲ့စစ်လေယာဉ်တွေနဲ့လျှက်စစ်စွမ်းအင်3လေယာဉ်တွေကိုပြသထားတာဖြစ်ပါတယ်။တခါမိုးပေါ်မှာလည်းပြန်တန်းနိုင်သလိုလမ်းနေပေါ်မှာပါမောင်းနေနိုင်တဲ့တရုတ်နဲ့ဩစတြေးလျကုမ္ပဏီတို့ပူးတွဲထုတ်လုပ်ထားတဲ့နောက်ဆုံးပေါ်မိုးပြန်ကားကိုပါမိတ်ဆက်ခဲ့တာပါကမ္ဘာပူနွေးမှုဖြစ်စေတဲ့ဖန်လုံအင်တန်းငွေထုတ်လုပ်မှုရှော့ချရေးကမ္ဘာတဝန်းအားထုတ်ကြိုးပမ်းနေကြချိန်မှာလျှက်စစ်စွမ်းအင်သုံးယာဉ်တွေကိုလည်းအခုလိုကြေကြေပြန့်ပြန့်တီထွင်ထုတ်လုပ်လာကြတာပါ AP သတင်းကိုအခြေခံပြီးတော့နားလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
တရုတ်နိုင်ငံကွမ်တောင်ပြည်နယ်ထဲကဇူဟိုင်းမြို့မှာအော်တိုဘားလဆာမိုင်အထိတရုတ်နိုင်ငံရဲ့အကြီးဆုံးလေကြောင်းပြပွဲတရက်ကျင်းပခဲ့ပါတယ်။ Stealth Jet တိုက်လေယာဉ်တွေကိုလည်းပြပွဲမှာပြသထားတာကိုတွေ့ရပါတယ်။ဒီပြပွဲမှာတော့တရုတ်ပြည်တွင်ထုတ်လေကြောင်းပြသရေးဆိုင်ရာအဆင့်မြင့်နည်းပညာတွေကိုအဓိကပြသထားတာဖြစ်ပါတယ်။အဝေးထိန်ဒရုန်းယာဉ်တွေကိုပါတိုက်ခိုက်တဲ့ GJ-11 Stealth တိုက်လေယာဉ်လိုစစ်ဘက်3လေယာဉ်တွေနဲ့ J-16D လျှက်စစ်ဓာတ်အသုံးစစ်လေယာဉ်တွေကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းတရုတ်လေတပ်မှာထုတ်လုပ်နေတဲ့ဆိုပြီးတော့လူပြောများနေတဲ့ H-20 လို Stealth ဘုံးကျဲလေယာဉ်နဲ့ဆိုင်တဲ့သတင်းတွေတော့ဒီပွဲမှာမကြားရပါဘူ
း။
ဒီယာဉ်တွေကတရုတ်စစ်ဖက်လေယာဉ်တွေထဲမှာအဆင့်မြင့်ဆုံးဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့နောက်ဆုံးပေါ်အဆင့်မြင့်နည်းပညာတွေကိုပြသထားတာပါ။နိုင်ငံတော်ကာကွယ်ရေးအတွက်ကောကမ္ဘာကိုလွှမ်းမိုးထားနိုင်ဖို့အတွက်ပါ။တိတ်ကိုစိတ်လုံရှားစရာကောင်းတဲ့နည်းပညာတွေလည်းဖြစ်ပါတယ်။နည်းပညာတွေဆက်ပြီးအဆင့်မြင့်လာမယ်ဆိုရင်တရုတ်ရဲ့အင်အားလည်းပိုကြီးလာပါလိမ့်မယ်။ကျွန်တော်ကတော့တရုတ်နိုင်ငံအတွက်သိက္ခိုလ်ဂုဏ်ယူမိပါတယ်
။ပြပွဲလာသူတွေအနေနဲ့စစ်လေယာဉ်တွေကိုရမကခီးတဲ့တင်လေယာဉ်တွေကိုလည်းအနီးကလေ့လာကြည့်ရှုနိုင်ကြပါတယ်။ဒီပွဲမှာတော့တန်ရှင်စွမ်းအင်တွေကိုရာတီးတန့်တုံးဆွဲမဲ့အနာဂတ်အစီအစဉ်တွေကိုလည်းမိတ်ဆက်ထားပါတယ်။တရုတ်ဝမ်ဖန်အေဗီယေးရှင်းကုမ္ပဏီကထုတ်လုပ်ထားတဲ့လျှက်စစ်နဲ့ရောလောင်စာနဲ့ပါနှမျိုးသုံးပြီးတော့မောင်းနေနိုင်တဲ့ DA-40EP hybrid လေယာဉ်ကတော့လျှက်စစ်စွမ်းအင်နဲ့ဆိုရင်မိနစ်30အထိပြန်တန်းနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။လောင်စာစီနဲ့ဆိုရင်တော့9နာရီအထိပြန်တန်းနိုင်တယ်လို့တစ်ချိန်ထဲမှာလေယာဉ်ထဲကဘက်ထရီကိုပါတဘာတဲ့အာသွင်ပေးနေတာကြောင့်လေယာဉ်အချိန်ကြကြာပိုးပြီးတော့ပြန်တန်းနိုင်တယ်လို့လည်းဖော်ပြထားပါတယ်။
新能源航空技术发展路线呢是新能源航空技术的是一个必然的发展趋势。
ဒီလေယာဉ်ကတော့ C နဲ့ရောလျှက်စစ်နဲ့ပါမောင်းနှင်လို့ရတဲ့ Petrol Electric Hybrid လေယာဉ်ဖြစ်ပါတယ်။အောင်မြင်မြင်စမ်းသပ်ပြန်တန်းပြီးပါပြီ။ဒီလေယာဉ်ကိုအခြေခံပြီးလျှက်စစ်စွမ်းတစ်ခုတည်းကိုပဲသီးသန့်သုံးပြီးပြန်တန်းနိုင်မဲ့လေယာဉ်ကိုဆက်ပြီးစူးစမ်းတီထွင်သွားမှာပါ။လေကြောင်းပြန်တန်းရေးကဏ္ဍမှာသန့်ရှင်းစွမ်းအင်တွေသုံးဆွဲနိုင်ဖို့ကမ္ဘာတဝန်းတီထွင်အားထုတ်နေကြတာဖြစ်ပါတယ်။ဒီနေရာမှာတရုတ်နိုင်ငံအတွက်ရောကမ္ဘာကြီးအတွက်ပါကျွန်တော်တို့ကုမ္ပဏီကပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်။
နောက်ထပ်တန်ရှင်စွမ်းအင်တီတန်3လေယာဉ်ကတော့ Z-Pen X2 ဖြစ်ပါတယ်။လူနှစ်ယောက်တင်ဆောင်နိုင်တဲ့ဒီလေယာဉ်ကအလေးချိန်ကီလို100အထိတင်နိုင်ပြီးတော့အလျား 4.6 ခုနစ်မီတာ၊အနံ 4.8 မီတာနဲ့အမြင့်ကတော့ 3.36 မီတာရှိပါတယ်။တနအီကို80မိုင်အထိအမြန်ဆုံးမောင်းနှင်ပြန်တန်းနိုင်တယ်လို့ဘက်ထရီကိုအားအပြည့်တွင်ထားရင်တော့35မိနစ်အထိမောင်းနိုင်ပါတယ်။
优势在于它是纯的零排放，没有二氧化碳排放，那可以对我们整体的环境都是没有污染的纯绿色的一个。
ဒီလေယာဉ်ရဲ့တိတာထင်ရှားတဲ့အားသာချက်ကတော့ကာဗွန်နိုင်အောက်ဆိုက်လုံးဝမထွက်တဲ့အချက်ဖြစ်ပါတယ်။ဒါကြောင့်သဘာဝပတ်ဝန်းကျင်အတွက်လည်းကောင်းတယ်လို့လေရုညဉ့်ညမ်းမှုလည်းမဖြစ်စေဘဲခရီးထွက်နိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီလေယာဉ်ထဲမှာ smart application လည်းထည့်ထားပါတယ်။ဥပမာဆိုရင်သူ့အလိုလိုအော်တိုမောင်းနေနိုင်တဲ့စနစ်ကြောင့်လေယာဉ်အတက်အစင်းမှာခလုတ်ကလေးနှိပ်ပေးလိုက်ဖို့ပဲလိုပါတယ်
။တရုတ်အစိုးရကအမာရိုဂျီ6ပန့်ပေးထားတဲ့တရုတ်လက်စစ်ကားကုမ္ပဏီ Z-Pen ကလည်း HD Aero ကုမ္ပဏီနဲ့ပူးပေါင်းပြီးလေခွင်အားဆိုင်ရာနည်းပညာကိုမော်တော်ကားနည်းပညာနဲ့ပေါင်းစပ်ဖို့ကြိုးပမ်းနေပါတယ်။ဒီရင်ကိုတော့လမ်းပေါ်မှာဆိုရင်90ရာခိုင်နှုန်းမောင်းနေပြီး100ရာခိုင်နှုန်းလောက်ပြန်တန်းနိုင်အောင်ရည်ရွယ်ထားတယ်လို့ကုမ္ပဏီကပြောပါတယ်။
正在着力研发下一代的一个飞行汽车，到时候是一款真正能飞。
然后这些年呢，那干嘛都没磨变咖的地圈透露破细胞的，那么宝妈妈忙年路要爱的人嘛，陪你来爸爸里面，得给磨变咖试试皮嘛吧。啊，古老老些嘛，事情阿罗，那么毛毛一转，过些也该弄，来来变得嘛个，这些也该弄嘛。 အရက်သားတွေလေဟာနဲ့အသုံးပြုနိုင်မှုသက်ဆိုင်ရာမူဝါဒတွေတိုးတက်ပြောင်းလဲလာမယ်ဆိုရင်တော့ပြန်တန်းချိန်တွေလည်းတိုးလာမှာပါနောက်ပြီးတော့ဘက်ထရီနည်းပညာတွေကိုအဆင့်မြင့်လာကြမယ်ဆိုရင်လည်းသူ့ကိုတစ်ခါအားသွင်းထားရုံနဲ့အချိန်ကြာကြာအသုံးပြုနိုင်မှာဖြစ်ပါတယ
်အခုတော့အဲ့ဒီစိတ်ကူးတွေကိုတရုတ်နဲ့ဩစတြေးလျကုမ္ပဏီတို့ပူးပေါင်းပြီးတော့စတင်အသက်သွင်းဖို့ကြိုးပမ်းနေကြပါပြီ Pegasus International Group ကုမ္ပဏီကတရုတ် Dofu Group နဲ့တွဲပြီးတော့မိုးပြံကားတစ်စင်းကိုတီထွင်လိုက်ပါတယ်The Pegasus flying vehicle မိုးပြံကားကိုလည်းတရုတ်လေကြောင်းပြပွဲမှာပေါ်ထုတ်ခဲ့တာပါ
။這款產品呢它本身有兩套獨立的操作系統。在空中它有一套獨立的操作系統。空中的
Zoom operation system တစ်ခုပါပါတယ်။တစ်ခုကလေထဲမှာပြန်သန်းမှုနဲ့နောက်တစ်ခုကလမ်းပေါ်မှာမောင်းနေမှုပါ။အဲဒီစနစ်တစ်ခုကတစ်ခုနဲ့တစ်ခုပြဿနာမပေးကြပါဘူး။လမ်းပေါ်မှာဆိုရင်တော့ယာဉ်မောင်းက steering ကိုထိမ့်ပေးရသလိုလေထဲမှာဆိုရင်တော့လေဘော်ကိုဆွဲတင်လိုက်ရုံပါဒါအနေအသိကင်းတဲ့ယင်ဖြစ်ပါတယ်ဘာမှစိတ်ပူစရာမရှိပါဘူ
း Pegasus မိုးပြံကားဟာတောင်လိုက်အတက်အစင်လှုပ်လို့ရတဲ့ပထမဆုံးယင်ဖြစ်တယ်လို့ကုမ္ပဏီဥက္ကဋ္ဌရန်ကပြောပါတယ်အမြင့်ဆုံး2625ဘေလောက်ကနေပြန်တန်းနိုင်တယ်လို့လည်းပြောပါတယ်အားအပြည့်ဖြည့်ထားမယ်ဆိုရင်တော့တနအီကို69မိုင်ထိအမြန်ဆုံးပြန်တန်းနိုင်တယ်လို့မိုင်ပေါင်း280အထိသွားနိုင်တယ်လို့လည်းပြောပါတယ်လမ်းပေါ်မှာဆိုရင်တော့တနအီကို85မိုင်အထိအချိန်မြင့်မောင်းနေနိုင်ပါတယ်။ဒါပေမဲ့လည်းဒီယင်ကပြပွဲမှာတွေ့ရတဲ့အခြားယင်တွေလိုတန့်ရှင်းစွာရင်သုံးနိုင်တဲ့ယင်မျိုးတော့မဟုတ်ပါဘူး။ဒီယင်မှာတမယိုးကြလောင်စာဆီတွေကိုပဲသုံးထားပါတယ်။ခရီးရှည်ပြန်တန်းနိုင်ဖို့ဆိုရင်တော့လျှက်စစ်စွာရင်နဲ့မလုံလောက်တဲ့အတွက်လောင်စာဆီကိုရွေးချယ်ရတာဖြစ်တယ်လို့ကုမ္ပဏီဥက္ကဋ္ဌရန်ကပြောပါတယ်။2029ခုနှစ်နိုဝင်ဘာလမှာကျင်းပဖို့ရထားတဲ့ဒီလေကြောင်းပြပွဲကိုကတ်ရောကာကြောင့်ဒီနှစ်ကျမှကျင်းပရတာဖြစ်ပြီးတော့စက်တင်ဘာ28ရက်နေ့ကနေအောက်တိုဘာ3ရက်နေ့အထိကျင်းပရလဲဖြစ်ပါတယ်။ကျမအနောင်လာပ
ါ။နားလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တနင်္လာနေ့အတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ VOE American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကို2ချိန်ထုတ်လွှင့်ပေးနေတာပါ။နာနေခင်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတချိန်နဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုတော့ည9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကို Facebook စာမျက်နှာအပြင် YouTube လူမှုကွန်ရက်တို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတင်ပြပေးပါအောင်မယ်ခင်ဗျာ။
ရှေ့တောင်အရှာအသင်းကြီးကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့တစုံတရာထူးထူးခြားခြားတိုးတက်လာအောင်လှုပ်ဆောင်တာမတွေ့ရတဲ့အတွက်စိတ်ပျက်မိတဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ရှေ့တောင်အရှာနိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးမှာအများစုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိတ်ပျက်ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရနိုမာဆူဒီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကမ္ဘာတလောကခေါင်းဆောင်တွေဟာနိုင်ငံရဲ့ခြားမှာသူတို့ပိုင်ဆိုင်မှုတွေမြုပ်နှံထားကြတယ်လို့တန်ပေါင်းများစွာသောဆော်ရက်စာတမ်းတွေကိုမွေနောက်စစ်ဆေးလိုက်ပြီးစုံစမ်းဖော်ထုတ်တင်ပြတဲ့သတင်းသမားများရဲ့နိုင်ငံတကာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။စုံစမ်းဖော်ထုတ်လိုက်တဲ့ခေါင်းဆောင်35ယောက်ထဲမှာရုရှားသမ္မတဗလာဒီမာပူတင်၊ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလယာ၊ချက်ဝန်ကြီးချုပ်ဘာဘစ်နဲ့ဂျော်ဒန်ဘရင်အဗ်ဒူလာတို့လည်းပါဝင်ကြပါတယ်ခင်ဗျာ။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံအကြားပြတ်တောက်နေတဲ့အရေးပေါ်ဆက်သွယ်ရေးတွေကိုတနင်္လာနေ့မှာပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကနှစ်နိုင်ငံဆက်သွယ်ရေးအထူးလမ်းကြောင်းတစ်ခုထားရှိဖို့နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဩဂုတ်လထဲမှာမြောက်ကိုရီးယားဘက်ကအဆက်အသွယ်ပြတ်သွားခဲ့ပါတယ်။တနင်္လာနေ့မှာတော့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေနဲ့ပထမဆုံးအကြိမ်တယ်လီဖုန်းနဲ့ပြန်လည်ဆက်သွယ်စကားပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးများနဲ့စမ်းသပ်ပြခတ်မှုတွေပြီးတဲ့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်လာတာဖြစ်ပါတယ်ဂျပန်အစိုးရဝန်ကြီးချုပ်အဖြစ်ဖူမီအိုကီရှိဒါတရားဝင်ယာတုလက်ခံလိုက်ပြီဖြစ်ပါတယ်သူရဲ့အစိုးရအဖွဲ့မှယခင်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မဟာမိတ်တွေအများကြီးပါဝင်ကြပါတယ်ဒါကြောင့်ရှင်ဇိုအာဘေအခြေခံတဲ့ရှေးယိုဇွဲဝါဒဟာအစိုးရထဲမှာဆက်လက်တည်ရှိနေနိုင်ပါတယ
်သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့နားလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elios တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ VOA American အတန်ရဲ့ဒီနေ့နာနေညအစီအစဉ်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you.